Welcome to the Voice of America in Burmese.
လာညာကြမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်းကနေ2018ခုနှစ်နိုဝင်ဘာလ30ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညာပိုင်းအစီအစဉ်မှုကကျမစုမှုပါရှင်။
ကျွန်တော်အောင်လင်းပါဒီညနားဆရာမဲ့တရင်နေတယ်မှာတော့မြောက်အမေရိကတိုက်နိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတိအကျကိုအမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားဒီနေ့ပဲလက်မှတ်ရေးထိုးသဘောတူလိုက်ပါတယ်ရွန်ဂျာရီပေါ်လူမျိုးတုံးတဲ့တွေရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့တဲ့အကြောင်းဝါရှင်တန်ခြေဆိုင်ဥပဒေကြိုးဆောင်အဖွဲ့တစ်ခုကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့တူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တော်ရှင်နေနားဆရာမဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့စစ်တွေမျိုးကဒုက္ခတဲ့စခန်းတွေမှာနေထိုင်ကြရသူတွေဟာသူတို့ရဲ့ဘဝအခြေအနေကိုအဓိကငိုအတိုင်းပြန်ပြီးသွားခွင့်ရှိဖို့လိုလားနေကြပါတယ
်အဓိကမြင်လဲရှိရကျွန်တော်တို့ဒီလွေးလက်သာသွားလာခွင့်ရေအေမူတူကျွန်တော်တို့ပထမနေခဲ့မူလနေရာရေ
ဒုက္ခသည်တွေကိုကိုယ်တိုင်သွားပြီးတော့မေးမြန်းသတင်းယူခဲ့တဲ့ VOA Wine တို့သားရဲ့သတင်းပေးပို့ချက်နဲ့အတူလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားဆောင်ရွက်နေသူမောင်စောင်းခါကိုနေသားလန်နိုင်ငံကလူခွေစုပေးလိုက်တဲ့သတင်းနောက် KNU နဲ့မွန်ပြည်သစ်တို့ကြားနယ်မြေပိုင်နဲ့အငင်းပွားနေတဲ့နေရာမှာမြေမြုံမိုင်းပောက်ကွဲတဲ့သတင်းစားတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
မြောက်အမေရိကတိုက်နိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတိအကျကိုအမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်။ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 အဖွဲ့ခေါင်းဆောင်တွေရဲ့အာဂျင်တီးနားနိုင်ငံကထိပ်သီးအစည်းအဝေးမစခင်မှာပဲသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့မက္ကဆီကိုသမ္မတအင်ရစ်ပင်နာနီယက်တိုတို့လက်မှတ်ရေးထိုးလိုက်ကြတာပါ။15လကြာအချိန်နဲ့ဆွေးနွေးပြီးရရှိလာတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့တာသမိုင်းဝင်စီစဉ်တရဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုသွားခဲ့တာပါအမေရိကန်မက္ကဆီကိုကနေဒါသဘောတူညီချက် USMCA လို့တရားဝင်ခေါ်တဲ့သဘောတူညီချက်အသက်ဝင်လာဖို့ကတော့သက်ဆိုင်ရာနိုင်ငံတွေကလွှတ်တော်တွေရဲ့အတည်ပြုချက်ရယူရမှာလည်းဖြစ်ပါတယ်ကုန်သွယ်ရေးသဘောတူညီချက်အရသုံးနိုင်ငံကြားကုန်သွယ်မှုပမာဏနှစ်စဉ် 1.2 ထရီလီယံအထိရှိလာမှာပါသဘောတူညီချက်အသက်ဟာအရင်ကရှိခဲ့တဲ့မြောက်အတ္တန်တစ်လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် NAFTA ကိုအစားထိုးလိုက်တာလည်းဖြစ်ပါတယ်သမ္မတထရန့်ကတော့ NAFTA သဘောတူညီချက်စတင်အသက်ဝင်တဲ့1994ခုနှစ်ကစလို့အမေရိကန်ကုန်ထုတ်လုပ်ငန်းတွေမှာကုန်ထုတ်လုပ်ငန်းတွေနဲ့အလုပ်ကံတွေဆုံးရှုံးခဲ့ရပြီးတမိုင်းမှာအဆိုးဆုံးကုန်သွယ်ရေးစာချုပ်တစ်ခုဖြစ်နေလေသမ္မတရွေးကောက်ပွဲမဲဆိုရင်မှာအပြင်းထန်ဝေဖန်ခဲ့မှုပါတယ်ဒီနေ့စမိုင်းစာချုပ်တစ်ချို့ဖို့သဘောတူညီချက်ရတဲ့အချိန်မှာလည်းတမိုင်းဝင်သဘောတူညီချက်ကြောင့်အမေရိကန်နဲ့မြောက်အမေရိကကိုငွေချေးတွေအလုပ်ကံတွေအလုံးရင်းနဲ့ဝင်ရောက်လာမှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုထားပါတယ်
အာဂျင်တီးနားနိုင်ငံမှာဒီကနေ့စတဲ့ဒီ G20 ထိပ်သီးစည်းဝေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးခြားတွေ့ဆုံပွဲကိုသမ္မတထရမ့်ကဖျက်ခဲ့ပါတယ်။ပင်လယ်နက်ထဲကကတ်ရေလက်ကြားမှာရုရှားကိုဖမ်းဆီးခဲ့တဲ့ဒီယူကရိန်းသင်္ဘောတွေကိုပြန်လွှတ်မပေးသေးတဲ့အတွက်သမ္မတပူတင်နဲ့ဆွေးနွေးပွဲကိုဖျက်တယ်လို့သမ္မတထရမ့်က G20 ဆွေးနွေးပွဲသွားနေစဉ် Twitter ပေါ်မှာကြေညာခဲ့တာပါ။ယူကရိန်းသင်္ဘောတွေသူတို့ပိုင်နက်ထဲကိုတရားမဝင်ဝင်လာတာလို့ရုရှားကစွပ်စွဲထားပါတယ်။သင်္ဘောတွေဖမ်းထားတဲ့ကိစ္စပြေလည်သွားပြီဆိုရင်တော့ရုရှားသမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်ခြေရှိတယ်လို့သမ္မတထရမ့်ကဆိုပါတယ်။အမေရိကန်သမ္မတနဲ့ဆွေးနွေးပွဲပြတ်သွားတဲ့အတွက်သမ္မတပူတင်အနေနဲ့တခြားအဓိပ္ပာယ်ရှိတဲ့ဆွေးနွေးပွဲတွေအတွက်အချိန်ပိုရသွားမှာဖြစ်တယ်လို့ရုရှားသမ္မတပြောခွင့်ရသူကဒီအစိုးရပိုင်သတင်းဌာနကိုကြာတာရေးနေတုန်းကပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စူပါမူတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာစုံစမ်းနေတဲ့အပေါ် G20 ခေါင်းဆောင်တွေရဲ့အာဂျင်တီးနားနိုင်ငံကထိပ်သီးဆွေးနွေးပွဲမှာရောက်နေတဲ့သမ္မတဒေါ်နယ်ထရန့်ကထပ်မံဝေဖန်လိုက်ပါတယ်စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအောက်လန်းနီနဲ့တက်ခတ်တဲ့လုပ်ရသဖြစ်ပြီးရုရှားနဲ့ပေးယူလုပ်တာမျိုးမရှိတဲ့အကြောင်းလဲပြောဆိုသွားခဲ့တာပါအောင်မြင်တဲ့အင်ချမ်းမြေလုပ်ငန်းရှင်တယောက်ဖြစ်နေတာမကနိုင်ငံရေးမှာလည်းအောင်မြင်အောင်ဆွမ်းဆန်နိုင်သူတူဖြစ်ပြီးစီးပွားရေးကိုဥပဒေနဲ့ညီဆောင်ရွက်ခဲ့တဲ့အကြောင်းလဲသမ္မတမဲဆွယ်စီအိုကလတ်တချောက်ပြောခဲ့ဘူးလေဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်ကနေဒီနေ့ပဲပြောလိုက်တာပါအထူးဆုံးစစ်ဆေးမှုအနေနဲ့သူ့ရဲ့ရုရှားသူနဲ့ သူ့ရဲ့ရုရှားသူ့ရဲ့စီးပွားရေးအဖွဲ့နဲ့ရုရှားနိုင်ငံတို့ကြားပတ်သက်ဆွေးနွေးမှုရှိတဲ့ထောက်ထားမျိုးပြသနိုင်တာမရှိကြောင်းလည်းပြောဆိုထားခဲ့တာပါ G20 ထိပ်သီးစီးပွားရေးတက်ဖို့ထွက်ခွာသွားတဲ့သမ္မတ Trump နဲ့လိုက်ပါသွားတဲ့သတင်းတောက်တွေကတော့သမ္မတကစိတ်မကြည်မသာဖြစ်နေပြီးရုရှားနိုင်ငံကသူ့စီးပွားရေးကိစ္စရဲ့ပတ်သက်လို့ကိုပိုင်ရှင်းနေအောင် Michael Cohen က Congress တွတ်တော်ကိုလင်ညာထွက်ဆိုကြောင်းဝန်ခံခဲ့တဲ့အပေါ်စိတ်နှောက်ရှက်ဖြစ်နေတယ်လို့လည်းပြောခဲ့ကြပါတယ်ရှင်းနေ Cohen ကတော့ Moscow မြို့တော်မှာ Trump Tower ဆောက်လို့ဖို့ရုရှားနဲ့ဆွေးနွေးခဲ့တဲ့အချိန်ကာလကိုလွတ်တော်ကိုယ်စားလှယ်တွေနားလည်မှုလွဲမအောင်ပြောမိခဲ့တဲ့အကြောင်းမနေ့တုန်းကပဲနယူးယောက်မြို့ကပြည်သူတရားရုံးမှာထွက်ဆိုထားတာပ
ါဝါရှင်တန်ပို့သတင်းစာကြီးရဲ့သတင်းတောက်ဂျမာခရှိုဂျီတက်ခံရတဲ့ကိစ္စကို G20 ထိပ်သီးစည်းဝေးပွဲအတွင်းဆာဒီအိမ်ရှိမင်းသားမိုဟာမက်ဘင်ဆာမန်နဲ့ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်သတင်းတော့တည်ဆုံးခဲ့ရတာနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိရှိစုံစမ်းဖို့နဲ့တာဝန်ရှိသူတွေကိုအရေးယူတာကိုဗြိတိန်အစိုးရကမြင်လို့တယ်လို့ဘွိုင်းနိုဆဲရက်စ်မြို့ကိုအသွာလေးမြန်ပေါ်မှာဝန်ကြီးချုပ်ထရီဆာမေကပြောကြားခဲ့တာပါဝန်ကြီးချုပ်မေနဲ့အိမ်ရှိမင်းသားဘင်ဆာမန်တို့နှစ်ဦးဆွေးနွေးမလားဆိုတာကိုဝန်ကြီးချုပ်ရုံသတင်းရက်ကတရားဝင်အတီးမပြုတ်ပေမဲ့ဝန်ကြီးချုပ်နဲ့အိမ်ရှိမင်းသားတို့တွေ့ကြဖို့ရှိတယ်လို့ယူဆနိုင်ကြောင်းပြောတာကို Guardian သတင်းစာကြီးထဲမှာဖော်ပြထားပါတယ်တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကဒီ Saudi Arabia ကောင်စစ်ဝင်ရုံးထဲမှာသတင်းတောက်ဟာချိုဂျီပြီးခဲ့တဲ့လတုန်းကအသက်ခံခဲ့ရပါတယ်ဒီတပ်ဖြတ်မှုကိုအိမ်ရှိမင်းသားအမိန်ပေးတာဆိုတဲ့ဆွဆွဲချက်တွေကို Saudi Arabia ကညှင်းဆန်ပြီးတော့ကောက်ကျစ်တဲ့ထောက်လှမ်းရေးတွေရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်ခဲ့ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုအမေရိကန်တန်ညမပိုင်းအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတဲ့အထိရာဇဝတ်မှုတွေကျူးလွန်နေတယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့ရှိရကြောင်းဝါရှင်တန်ခြေဆိုင်လူ့ခွင့်ဆိုင်ရာဥပဒေကျိုးဆောင်ဖွဲ့ကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆက်ရာဇဝတ်မှုနဲ့လူမျိုးတုံးတဲ့အထိဖြစ်နိုင်တယ်လို့သုံးသပ်နိုင်စရာအကြောင်းရင်းတွေတွေ့ရတဲ့အကြောင်းဒုက္ခသည်တွေကိုမေးမြန်းစုံစမ်းမှုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတာဝန်ပေးထားတဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးအဖွဲ့ PILPG ရဲ့တင်းလာနေမှာထုတ်ပြန်မဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီဖွဲ့ရဲ့လေးလာစုံစမ်းမှုတွေပေါ်အခြေခံပြီးစက်တင်ဘာလထဲမှာတော့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအစီရင်ခံစာထုတ်ပြန်ရမှာတော့ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်တာတွေအုပ်စုလိုက်အရမပြုချင်းမှုတွေနဲ့တခြားရက်စက်တဲ့လူရဲတွေကိုမြန်မာစစ်တပ်ကအကွက်ကြက်ကြက်ကျူးလွန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်အမေရိကန်လွှတ်တော်ကိုယ်စားတချို့ကလည်းရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတပ်ဖြတ်မှုမြောက်ကြောင်းပြောနေပေမဲ့အမေရိကန်ဆွေရောကတော့လူမျိုးစုလိုက်ရှင်းလင်းမှုဖြစ်နေတာတရားဝင်သုံးလုံးပြောဆိုထားတာပါပြီးခဲ့တဲ့နေ့ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကနေကိုစီးနေတက်ခတ်တဲ့ AISA ဆွေရောအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့ရှင်းလင်းရမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစုစုဝါဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတဲ့မြန်မာဆွေရောကတော့နိုင်ငံတကာဆွဆွဲနေတဲ့အစဉ်အထိလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတော့မလေးရှားနိုင်ငံကိုဆက်လီနဲ့သွားဖို့ကြိုးစားတဲ့ရိုဟင်ဂျာ၁၀ယောက်ကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။နတ်မြဝမှာရှိတဲ့ရှာပူရီတင်မောစိတ်မှာအမျိုးသမီးငယ်၆ယောက်နဲ့အမျိုးသား၄ယောက်ကို RB အထူးရဲတပ်ဖွဲ့ကကြာသပတေးနေ့ညတုန်းကဆက်လီပေါ်မတက်ခင်ဖမ်းမိခဲ့တာပါ။အမျိုးသမီးငယ်တွေရဲ့အသက်တွေက22နှစ်တောင်မပြည့်ကြသေးပဲမလေးရှားမှာငွေကြေးတက်နိုင်တဲ့အမျိုးသားတွေနဲ့လက်ထပ်နိုင်နေဆိုပြီးဖျားယောင်းခံရတာလို့ RB ရဲတပ်ဖွဲ့အကြီးအကဲမဟီဒီဟာဆန်ရဲ့အပြောကို AFP သတင်းမှရေးထားပါတယ်။မလေးရှားကိုသွားနိုင်ဖို့အမျိုးသမီးတွေကတစ်ယောက်ကိုဒေါ်လာ100အမျိုးသားတစ်ယောက်ကိုဒေါ်လာ250နီးပါးပေးရပြီးတော့ထိုင်းရေပိုင်နဲ့တဲကိုဖြတ်သွားတာနဲ့နောက်ထပ်ဒေါ်လာ2500စီပေးရမှာဖြစ်တယ်လို့သူကပြောပါတယ်။လူကုန်ကူးသူဘင်္ဂလားဒေ့ရှ်လူမျိုးတစ်ယောက်ကိုလည်းဖမ်းမိထားပါတယ်။မလေးရှားကိုသွားဖို့ကြိုးစားသူ10ယောက်ထဲက2ယောက်ကမြန်မာနိုင်ငံကနေပြီးတော့2000ပြည့်နှစ်နဲ့2000ခုနှစ်ထဲကဘင်္ဂလားဒေ့ရှ်မှာရောက်နေကြသူတွေဖြစ်ပြီးတော့ကျန်တဲ့သူတွေကတော့2018ခုနှစ်နောက်ပိုင်းအလုံးအရင်းနဲ့ရောက်လာကြသူတွေကဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရာသီဥတုကောင်းမွန်တရားလာတာနဲ့မလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားသူတွေပိုပြီးများလာနေပါတယ်။အခုနိုဗင်ဘာလဇန်ပိုင်းကလည်းရိုဟင်ဂျာ33ယောက်ပါတဲ့ဆက်လီဒဇင်းကိုဘင်္ဂလားပင်လယ်ော်ထဲမှာဒီဘင်္ဂလားဒေ့ရှ်ကန်ယူရန်ဆောင်တပ်ကကြားဖြတ်ဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံဘက်မှလည်းစစ်တွေမျိုးဒုက္ခသည်စခန်းတွေကနေဆက်လီနဲ့မလေးရှားကိုသွားဖို့ကြိုးစားတဲ့မွတ်စလင်တွေကိုအခုလာရဲမှာနှစ်ကြိမ်ဖမ်းမိခဲ့ပါတယ်။
စစ်လက်နက်တင်ပို့မှုတွေပါဝင်ရှေ့လက်ပိုင်းဒေသမှာယူရန်နိုင်ငံရဲ့မယုသားရဲ့လူရည်တွေပေါ်နိုင်ငံကကတုံ့ပြန်ရေးယူဖို့အမေရိကန်ကတိုက်တွန်းလိုက်ပြီးပြက်ကွက်ခဲ့မယ်ဆိုရင်ဒေသတွေမှာမတည်ငြိမ်မှုတွေနဲ့ပြစ်ကတ်တွေကျင်းပနိုင်တဲ့အကြောင်းသတိပေးလိုက်ပါတယ်မစ်ဆိုင်တွေရော့ကက်ဒုံးတွေဒရုန်းယာဉ်တွေပါဝင်ယူရန်နိုင်ငံကလက်နက်တွေကိုသူအားပေးနေတဲ့အဖွဲ့အစည်းထံကရောပင်လယ်ထဲမှာပါသိသိရမိရတယ်ရှိတဲ့အကြောင်းယူရန်နိုင်ငံဆိုင်ရာအမေရိကန်ထုတ်ကိုယ်ဆဲ Brian Hook ကမနေ့ကပြောလိုက်တာပါနနတဲ့တွေရှာဖွေတွေ့ရှိမှုတွေဟာဒေသတွင်းမှာအီရန်ရဲ့ဖြစ်အမောက်လုပ်ရတဲ့ကိုတတိပြရောက်တဲ့အကြောင်းလဲယမန်နိုင်ငံကဟူသီတပုံတွေထံပြေးဖို့ကြိုးစားစဉ်ဒီနေ့စမိုင်းမှာတော့ကဂျားဖြတ်ဖန်စီမိခဲ့တဲ့အီရန်နိုင်ငံလို့မြေပြင်ကဝင်ပြေး Site 2C မစ်ဆိုင်ဒုံးတစ်စင်းကိုပြတ်တိုင်ရင်အမေရိကန်ထုတ်ကိုယ်စဲကသတင်းနောက်တွေကိုပြောဆိုသွားတာလည်းဖြစ်ပါတယ်
တောင်နှမြောက်ကိုရီးယားနှစ်နိုင်ငံကြားကမိရထားလမ်းတွေကိုပြန်ဆက်နိုင်ဖို့အတွက်တောင်ကိုရီးယားယထာတစ်စင်းဟာမြောက်ကိုရီးယားနိုင်ငံတွေကိုခုံပေါင်းသွားပါတယ်ကိုရီးယားစစ်ပွဲတွေကပြတ်တောက်သွားတဲ့ယထာလန်းကိုပြန်ဆက်နိုင်ဖို့နှစ်နိုင်ငံပူးပေါင်းပြီးတော့တစ်ဖက်စီကတာဝန်ရှိသူ30လောက်က18ရက်ကြာကွင်းစင်တိုက်တာကြမှာဖြစ်ပါတယ်။တက်ဆိုင်တဲ့နိုင်ငံတွေကြားအနီးကပ်တိုင်ပင်ဆွေးနွေးပြီးတော့နိုင်ငံတကာထောက်ခံမှုနဲ့ယထာလန်းတွေပြန်ဖွင့်နိုင်အောင်လို့ဆောင်ရွက်သွားမှာဖြစ်တယ်လို့နှစ်နိုင်ငံနယ်စပ်နာကဒေါ်ရာဆန်ပူရာမှဒီကနေ့ပြုလုပ်တဲ့အခမ်းအနားအတွင်းမှာဒီတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးချိုမြွန်ဂျွန်းကပြောကြားခဲ့ပါတယ်ကိုရီးယားစစ်ပွဲအတွင်းသေဆုံးခဲ့တဲ့စစ်သားရုပ်ကြွင်းတွေကိုနှစ်နိုင်ငံပေါင်းပြီးပထမဆုံးရှာဖွေရေးအတွက်ကိုလည်းမြေမြုပ်မိုင်းရှင်းလင်းမှုတွေဒီနယ်စပ်လုံခြုံရေးစခန်းတွေကိုဒီကနေ့မှပဲအပြီးသက်ဖယ်ရှားနိုင်ပြီလို့ပြောပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ပြပေးကြတာဖြစ်ပါတယ်ရှင်အခုထိတ်တန်းရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်စစ်တွေမျိုးကတက်ကြွပြင်ဒုက္ခတဲ့စခန်းထဲမှာနေထိုင်နေကြရသူတွေဟာသူတို့ရဲ့ငကူမူလဘဝအခြေအနေကိုပြန်သွားနိုင်ခွင့်ရဖို့ကမျှော်လင့်ချက်မှေးမိန်နေကြပါတယ်သူတို့အဓိကမျှော်လင့်လိုလားနေတာကတော့နှစ်ပေါင်းများစွာသူတို့နေထိုင်လုကင်ခဲ့တဲ့မြို့ပေါ်ကမူလနေရာတွေစီကိုပြန်သွားပြီးတော့လွတ်လွတ်လပ်လပ်သွားလာနေထိုင်အသက်မွေးဝမ်းကြောင်းခွင့်ရဖို့ပါဒီအကြောင်းတက်ကြွပြင်စခန်းမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းပြောပြပေးပါရှင
်။တက်ကြွပြင်စခန်းမှာလက်ရှိနေထိုင်နေကြရသူတွေဟာစစ်တွေမျိုးပေါ်ကနာဇီရက်ွက်အပါအဝင်တခြားရက်ွက်တွေမှာနှစ်ပေါင်းများစွာနေထိုင်ခဲ့ကြသူတွေဖြစ်ပြီးတချို့ဆိုရင်မွေးဖွားချိန်ကလေးကနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။2012ခုနှစ်ဇွန်လ10ရက်နေ့ကမောင်းတော့မှာစားခဲ့တဲ့နှစ်ဖက်အကြားရုံရင်းဆန်ခတ်ပြိပခအခြေအနေတွေဇွန်လ9ရက်နေ့မှာစစ်တွေမျိုးကိုကူးဆက်လာပြီးနေအိမ်တွေမီးလောင်သွားတဲ့သူတွေကိုမျိုးနဲ့ဝေးတဲ့နေရာတွေမှာအာဏာပိုင်တွေကစခန်းတွေဖွင့်ပြီးတော့ရွှေ့ပြောင်းထားခဲ့ရတာကနေအခုချိန်ထိအဲ့ဒီစခန်းတွေထဲမှာပဲဆက်နေနေကြရတာပါသူတို့ဒီစခန်းနဲ့ဘယ်လိုရောက်လာကြလဲဆိုတော့ကိုဒုက္ခသည်တူဦးဖြစ်တဲ့အသက်52နှစ်အရွယ်ကလေး9ဦးမိခင်ဒေါ်မော်နိုရာဘေကွန်ကသူတက်တလောက်မြန်မာစကားနဲ့ VOA ကိုရှင်းပြပါတယ
်ဘယ်လိုလဲရောက်ကြတာဆိုရင်ဟိုကအဲ့ဒီဘာဘယ်လိုပြဿနာထဲတာသိဘူးသူတို့ပြဿနာမှာအဲ့ဒီမင်းလုံးလေအင်းလေပါလေမင်းလုံးလုံးသွားပြီချောပြီးတော့လူကိုထဲတယ်ချောပြီးတော့ဖျက်လာတာ
အိမ်တွေမီးရှို့ခံရတာကြောင့်ဒီကိုရောက်လာတာလို့သူကပြောတာပါဒီစခန်းမှာအိမ်တောင်စု1000ပတ်ဝန်းကျင်စုစုပေါင်းလူဦးရေ9800နီးပါးရှိပြီးအဲ့ဒီအထက်မှာကလေးအရွယ်က1200ပတ်ဝန်းကျင်ရှိတယ်လို့တိုက်ကြပြင်စခန်းကော်မတီအဖွဲ့ခေါင်းဆောင်ဦးရွှေမောင်ကရှင်းပြပါတယ်သူတို့အားလုံးကိုကမ္ဘာစန္ဒိတ်ခါအဖွဲ့ WFP ကတလားတကြိမ်စာနာရိတ်ခါထောက်ပံ့ပေးနေပြီးတလားကိုမိသားစုအတွက်စံနိုစီဘူးနဲ့54ဘူးပဲ9ဘူးချက်ပြုတ်တဲ့စီ1လီတာနဲ့စားက5ချက်သားကြော်ကြော်ပေးတယ်လို့ဦးရှိမောင်ကပြောပါတယ်တချို့မိသားစုတွေမှာလူဦးရေတိုးလာတာကြောင့်လောင်းငါမှုမရှိဘူးဆိုတော့ကိုဦးရှိမောင်ကရောဒေါ်မော်နိုရာဘေကွန်ကပါပြောပါတယ်ကလေးတွေပညာသင်ယူဖို့အတွက်အစိုးရကယာယီကျောင်း2ကျောင်းစောက်ပေးထားပြီးအစိုးရမဟုတ်တဲ့အဖွဲ့တွေက4ကျောင်းစောက်ပေးထားပြီးတော့ကျမရေးဆောင်ရှောက်မှုကိုအစိုးရကလုပ်ပေးတယ်လို့လည်းပြောပါတယ်ဒီမှာနေလာရတာ6နှစ်ခွဲနီးပါးကြာပြီဖြစ်တဲ့သူတို့ရဲ့အဓိကမျှော်လင့်ချက်ကိုဦးရွှေမောင်ကပြောပြပါတယ
်အဓိကမျှော်လင့်ချက်ကကျွန်တော်တို့ဒီလွေးလက်သာတော်လာကွန့်ရေးအေကျွန်တော်တို့ပထမနေခဲ့မူလနေရာရေးဒီနိုင်ငံသားကွန့်တောင်းဆိုတာဆိုအများကြီးအဲ့ဒါအများကြီးကျွန်တော်တို့ကျွန်တော်တို့လူကြီးပါဆင်းလာတော့ပြည်စီလည်းအမှကန်တယ်မှာတော့ပြီးတော့မင်းမင်းချက်မှာသူတို့ကပြောတယ်
ဦးရွှေမောင်ပြောတဲ့အတိုင်းပဲဒေါ်မော်နိုရာဘေကွန်ကလည်းပြောပြီးဖခင်မရှိတော့တဲ့သူကလေးတွေကမြို့ပေါ်မသွားဘူးလားလို့မေးနေကြတဲ့အကြောင်းပြောပါတယ်
။ခံစားရတယ်။ကလေးတွေကငငလေးကလေးတွေအဲ့ဒီဘန်လာတာ။သူနဲ့လဲနဲ့ကလေးတွေကဒီဘန်လာပြီးတော့အခုရှောင်းနေရှိပြီ။အဲသူနဲ့ကလေးကိုခုံးနေရှိပြီ။အဲ့ဒီကလေးကိုပြောလို့မပြောဘူး။ကျမတို့နေရာမှာအမေကအပြင်းမသွားဘူးလား။ ဒီမှာလေလုံးလုံးမရဘူး၊ဝါလုံးလုံးမရဘူး၊ကစားလုံးလုံးမရဘူး၊စားကြရလုံးမရှိဘူး။မေလုံးလုံးနေမယ်လေ။သူတို့ခလေးတို့စင်စင်းစားနေတယ်။မြေထဲမှာတက္ကမမသွားဘူးလား
။2012ခုနှစ်ရေဝင်းစံကပ်ပြီးပခါတွေကြောင့်မိုးစလင်ဥယျာဉ်တသိန်း2000လောက်ရောရခိုင်လူမျိုးတချို့ပါဥယျာဉ်စွန့်ထွက်ပြေးရပြီး IDB စခန်းတွေမှာနေနေကြရတယ်လို့ကိုဖီအန်နန်ကော်မရှင်ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။DIDB စကမ်းတွေကိုပိတ်ပစ်ဖို့အတွက်မဟာဗျူဟာတရက်ကိုသက်ဆိုင်ရာလူအဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်ပြီးချမှတ်သွားတင်တယ်လို့လည်းအကြံပေးထားပါတယ်။ဒီတက်ကက်ပြင်စကမ်းကိုပိတ်သိမ်းပြီးတခြားတင့်တော်တဲ့နေရာမှာပြန်ပြီးနေရာချထားပေးဖို့စီစဉ်နေတဲ့အကြောင်းပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဒီနှစ်စမ်းပိုင်းမှာပြောထားမှုပါတယ်။ဒီလိုစကမ်းပိတ်သိမ်းမဲ့အစီအစဉ်နောက်ဆုံးအခြေအနေကိုသိရဖို့ဝန်ကြီးနဲ့ဒုဝန်ကြီးတို့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းအဆက်အသွယ်မရသလိုတခြားဖြေကြားပေးနိုင်တဲ့တာဝန်ရှိသူတူဦးကိုဆက်သွယ်ဖို့လဲဒီသတင်းရေးချိန်ထိအခွင့်မရပါဘူးစကမ်းတွင်နေထိုင်နေကြရသူတွေကရောသူတို့ရဲ့ငွေမူလဘဝစီပြန်သွားခွင့်ရဖို့ဘယ်လောက်မျှော်လင့်ထားကြပါသလဲစကမ်းကော်မတီအဖွဲ့ခေါင်းဆောင်ဦးရှိမောင်ရဲ့ပြောစကားကစကမ်းတွင်လူတွေရဲ့ခံစားချက်ကိုထင်ဟပုံရပါတယ
်ပြောမယ်ဆိုကျွန်တော်တို့တော့မဖြစ်မနေလိုက်တော့ဖြစ်နိုင်ရောမတည်မတည်ဘူ
းကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်ထဲမှာတော့IDB တွေကိုသူတို့မူလနေထိုင်နေတဲ့နေရာဒါမှမဟုတ်တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံသိက္ခာနဲ့အညီပြောင်းရွှေ့နိုင်ရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDB တွေပြောင်းရွှေ့လိုတဲ့နေရာတွေကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ခင်ဗျာ
ကိုကြကြသိမ်းပါရှင်ဆက်ပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားသူတူကိုလူခွေစုချင်းမြင့်ခံရတဲ့တရင်တင်ပြပေးကြပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲ့ကိုတီထောင်သူမောင်ဆောင်ခါကိုနယ်သာလန်နိုင်ငံကနေပြီးတော့မှ Human Rights Julius မြန်မာ2018ဆုကိုပေးအပ်လိုက်ပါတယ်ဒီဆုဟာလက်ခံရရှိတဲ့မောင်ဆောင်ခါဟာမြန်မာနိုင်ငံသားအနေနဲ့ပထမဆုံးချီးမြှင့်ခံရသူဖြစ်ပါတယ်အကြောင်းပြေဆုံးကိုစော်ထက်တရင်ပေးပို့ထားပါတယ်
ကဗျာဆရာစာရေးဆရာဖြစ်တဲ့မောင်ဆောင်ခါကိုသူ့ရဲ့လူခွင့်ရေလှုပ်ရှားဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအသိအမှတ်ပြုရတဲ့အနေနဲ့နယ်သာလန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ချီးမြှင့်တဲ့ Human Rights Julius မြန်မာ2018ဆုကိုချီးမြှင့်လိုက်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်မကြီးကနိုဝင်ဘာ29ရက်မှာစာနဲ့အကြောင်းကြားခဲ့ရပါမောင်ဆောင်ခါဟာဒီဆုကိုမြန်မာနိုင်ငံသားတယောက်အနေနဲ့ပထမဆုံးရရှိခဲ့တာဖြစ်ပြီးတခြားနိုင်ငံတွေကလူခွင့်ရေကာဝယ်ဆောင်ရှောက်သူတွေကိုလည်းဒီနှစ်မှာပထမဆုံးချိန်ပေးခဲ့တာဖြစ်ပါတယ်အခုလိုဆုရရှိရတဲ့ပတ်သက်ပြီးမောင်ဆောင်ခါက VOA ကိုအခုလိုပြောပြပါတယ
်ကျွန်တော်ဒီဆုရတဲ့အတွက်တော့ကျွန်တော်အများကြီးဝမ်းသာတယ်နောက်ကျတော့ကျွန်တော်တို့လက်ရှိလုပ်နေလုပ်ငန်းတွေအတွက်လည်းပြီးပြီးတော့လုံအောင်ဖြစ်စေတာပေါ့ဟုတ်အဓိကတော့ကျွန်တော်တို့ဟာဒီ local service ဖြစ်တယ်ပြီးတော့ကျွန်တော်တို့လုပ်တာလည်းတိတ်မကြရရောနိုင်ငံတကာအားဖြင့်တော့တိတ်မပြီးဘူးဆိုတော့ဒါပြီးတော့ဒီလိုကျွန်တော်တို့အဖွဲ့တစ်ခုဆက်စားပြုနေတယ်ကျွန်တော်တို့ဟိုဒီအစုကိုပေးလိုက်ခြင်းအားဖြင့်ဟိုအခြားနိုင်ငံတကာဆွေးနွေးရလဲတည်လာနိုင်တယ်တည်လာနိုင်တဲ့အခါကျွန်တော်တို့ကြည်လာနေပြီးတော့ထုတ်ပြန်တဲ့ဒီဒေနာစာရန်နေပြီးတော့ဥပဒေတုံးတဲ့စတေတာတွေကိုနိုင်ငံတကာကနေပြီးတော့ကိုပြီးအားလုံးဆိုင်ရမယ်ဒီဟာတွေကိုကိုပြီး reference လုပ်ရမယ်ဒီဒေနာနေပြီးတော့ဥပဒေပြည့်တောင်းလဲရေးကိုဟိုလုံနေရင်းနဲ့နောက်တစ်ပိုင်းမှာလဲနိုင်ငံတကာကနေပြီးတော့ဒီအစိုးရကိုတိုင်းရိုက်ကုန်တော့ဒီဥပဒေပြည့်တောင်းလဲရေးကိစ္စတွေမှာပြည်ပြီးတော့တောင်းအားဖြစ်အောင်ကြောင်းလေးတွေဖြစ်အောင်ခွင့်လန်းကောင်းတွေရလာလေးနဲ့ဒီကောင်းနေတယ်ဗ
ျမောင်ဆောင်ခါဟာ2012ခုနှစ်မှာကဗျာချစ်သူများအသင်းကိုဖွဲ့ခဲ့ပြီးကဗျာလှုပ်ရှားမှုတွေညဉ့်ညံ့ရေးလှုပ်ရှားမှုတွေကိုလှုပ်ဆောင်နေပါတယ်2012ခုနှစ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုဝင်ခဲ့ပြီးနောက်ပိုင်းမှာရန်ကုန်တိုင်းလူငယ်လုပ်ငန်းအဖွဲ့ဝင်အနေနဲ့ရွေးခန့်ရပါတယ်2015လက်ပတန်းကြောင်းသားတပိတ်ဖြိုခွင်းခံရပြီးနောက်ပိုင်းအကြံဖတ်ဆက်ညီလက်ပတ်ဖြူလှူရှားမှုကိုဦးဆောင်ခဲ့သူတဦးလည်းဖြစ်ပါတယ်2015ခုနှစ်မှာသူရေးရပုံရိပ်ကြပြကြောင်းဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အချုပ်တောင်ခုနှစ်လနေခဲ့ရပြီးအဲ့ဒီနောက်ပိုင်းဆက်သွယ်ရေးဥပဒေကိုပြင်ဆင်ဖို့တောက်လျှောက်လုပ်နေသူလည်းဖြစ်ပါတယ်။စုချင်းမြင့်ခံရတယ်လို့အကြောင်းကြားစာကိုလက်ခံရရှိရတောက်ကြနေပါပဲ။ပြည်တွင်းစစ်ရဲစဲဖို့တာမွေမှာလှုပ်ရှားဆောင်ရွက်ခဲ့တဲ့အခြား18ရောင်းတဲ့သူဗဟန်တရားရုံမှာ19ချိန်မြောက်တရားခွင်သွားခဲ့ရပါသေးတယ်။နိုင်ငံတော်လေးဝက်ချက်ဥပဒေကိုချိုးဖောက်မှုနဲ့ရိုက်တာသတင်းသမား2ဦးအမှုရင်ဆိုင်နေရတဲ့ကာလတစ်လျှောက်လုံးကနေလက်ရှိအချိန်ထိသူတို့ပြန်လည်လွတ်မြောက်ရေးတောက်လျှောက်လှုပ်ရှားဆောင်ရွက်နေသူတူဦးလည်းဖြစ်ပါတယ်
ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုင်းရင်းဒေသတွေမှာမြေမြုပ်မိုင်းတွေပေါက်ကွဲတဲ့အတွက်ဒီဒေသခံတွေထိခိုက်ဒဏ်ရာရတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ကရင်မျိုးသားစီယုံ KNU နဲ့မွန်ပြည်သက်ပါတီတို့ကြားနယ်မြေနဲ့ပတ်သက်ပြီးတော့အငင်းပွားနေကြဆဲဖြစ်တဲ့တနင်္လာရီတိုင်းရေပြူမြို့နယ်မှာတော့မြေမြုပ်မိုင်းပေါက်ကွဲတဲ့အတွက်ရွာသူရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အော်တိုဘာလာနဲ့နိုဝင်ဘာလာတွေတွင်မှာပဲမြေမြုပ်မိုင်းက၄ချိန်ပေါက်ကွဲခဲ့ပြီးတော့ရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့တာပါ။ဒီရေပြူမြို့နယ်ဒေသဟာဆိုရင်နှစ်ဖက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေတဲ့အတွက်ဒီမြေမြုပ်မိုင်းကဘယ်အဖွဲ့ရဲ့လက်ချက်ဆိုတာပြောဖို့ခက်တယ်လို့လည်းဒေသခံတွေကဆိုပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောင်းနိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ
်။တနင်္လာရီတိုင်းဒေသကြီးရေပြူမြို့နယ်အလဲစခန်းကျေးရွာနီးကြာရပရင်းနဲ့မနက်ပိုင်းမှာရွာသားတို့မိုင်းနှိမ့်ပြီးခြေတောင်းနဲ့မျက်စိမှာအပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အာအမုံကူညီရေးဖွဲ့ဝင်နိုင်ပိုင်းကပြောပါတယ
်။ဖြစ်တာမနေ့ကမနက်7နာရီလောက်ကဖြစ်ရလဲသူ့အမျိုးသမီးကပြောတာ။ည7နာရီလောက်မှဒီမော်လမြိုင်ခေယုံကိုရောက်လာတယ်။ဒီခြေတလုံးယူကတော့လုံးဝကျေသွားတယ်။အဲ့ဒါကိုလောလောဆယ်သူကြောက်ပတ်တီးစီးသေးရတယ်။ခြေပမိုးနေရာမှာတန်ရနေနေရှိတယ်။မျက်နှာမှာတော့ညန်းစားတွေပေါ့ဒီမိုင်းကအဲ့အစတွေအပြည့်ပဲနော်သူ့မျက်လုံးတစ်ဖက်ကလည်းစိုးရိမ်ရတယ်မျက်လုံးထဲကိုဒီမိုင်းအစတွေဝင်သွားတာဖြစ်နေ
မြေမြုပ်မိုင်းနေမိတဲ့ရေဖြူမြုပ်နယ်ဒေသဟာ NC လက်မှတ်ရေးသူသားတဲ့မွန်မြစ်ပါတီနဲ့ကရင်မျိုးသားစည်းရုံး KNU တို့နယ်မြေအငင်းပွားမှုဖြစ်နေတဲ့ဒေသဖြစ်ပြီးဘယ်ဖွဲ့ရဲ့လက်ချက်ဆိုတာပြောရခက်တယ်လို့နိုင်ပိုင်ကဆိုပါတယ
်ဒီလိုတစ်ခုရှိနေလားထားဝတဲ့သဘောမျိုးပေါ့ကွာအဲ့အလဲစခန်းအပြင်ဘက်မှာပဲဦးနေတဲ့ပဲပြီးသားမှာကသံရပဲဖြစ်နေတယ်ဒါပေမဲ့ကျွန်တော်တို့ပယ်သူပဲဟာအစ်အစ်ကပြောလို့မရဘူးပြောလည်းမပြောရဲဘူးပေါ့နေမျိုးကကျန်ယူနေအနေအစီနဲ့ဒီလူနှစ်ဖက်ပြန်လာတက်တဲ့နေမျိုးဆိုတော့အများစုထိရတော့မွန်နေပေါ့မွန်တိုင်းသားတွေသူ့မြေနေရာတွေတန်သွားရအလုံးလုံးယူနေစိတ်ကြတယ်လို့ပြောဒေသခံတွေကတော့ရှားလေးစိုးလေးဖြစ်မှာပေါ့သူ့ချံကိုတော့သွားပြီးအလုံးမလုံးရဲတဲ့အဆင့်ထိဖြစ်နေကြတယ်လို့ပြောဒီဒေသခံတွေကတော့စိုးရိမ်စိတ်တော့ရှိတာပေါ့
လက်ရှိရေပြူမြို့နယ်တွင်ဒေသခံဂျန်နမားတွေခီးသွွာလာသူတွေအနေနဲ့မြေမြုပ်မိုင်းအန္တရာယ်အတွက်စိုးရိမ်နေရတဲ့အခြေအနေမှာရှိနေပြီလို့နာပွားကပြောပါတယ်အောက်တိုဘာလနဲ့နိုဝင်ဘာလတော့တွင်ရေပြူမြို့နယ်ဒေသမှာမြေမြုပ်မိုင်း၄ချိန်ပေါက်ကွဲခဲ့ပြီးမွန်ပြည်သက်ပါတီသက်ဖွဲ့ဝင်တို့အပါဝင်ဒေသခံဂျန်နမား၃ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်အပြည့်ရသဘောတူညီမှုမရရှိသေးတဲ့ကာလမှာတောင်မိုင်းနှမီလို့ဗီဒီယိုတွေထိခိုက်တာမရှိသလောက်ဖြစ်နေပေမဲ့ငင်းချမ်းရေးအတွက်ကြိုးပမ်းနေတဲ့ကာလမှာအခုလိုထိခိုက်လာတာဟာမဖြစ်သင့်သလိုသဆိုင်ရလက်နက်ကင်ဖွဲ့စည်းတွေကနေမြေမြုပ်မိုင်းကိစ္စကိုတာဝန်ယူဖြေရှင်းတဲ့လို့သူကဆိုပါတယ်မြန်မာနိုင်ငံဟာမြေမြုပ်မိုင်းအစိုးရအဆုံးအသုံးပြုတဲ့နိုင်ငံစင်နဲ့မှာပါဝင်နေစဲလို့လဲမြေမြုပ်မိုင်းစောက်ကြီးရေးဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာအစိုးရတမတော်ရောတိုင်းသားလက်နက်ကင်ဖွဲ့စည်းတွေကပါမိမိတို့ရဲ့လုံခြုံရေးစီးပွားအတွက်မြေမြုပ်မိုင်းကိုအသုံးပြုနေတယ်လို့ပြည်ထောင်စုအင်စတီကျူဒါရိုက်တာဥခွန်ဆိုင်ကပြောပါတယ
်ကျွန်တော်တို့စိုက်ပွဲဖြစ်နေတဲ့နေရာမှာဆိုရင်အစိုးရဘက်ကရောလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတွေကရောသူတို့ကအချင်းချင်းဒီမိုင်းညှုပ်ပြီးတော့မှသူတို့ခုတ်ကိုယ်ကိုကာကွယ်တဲ့သဘောပေါ့ဗျာတော်လှန်ရေးအဖွဲ့အစည်းကသူတို့ကစနေမှာသွားစခန်းချပြီးဆိုတော့တခါတည်းပဲမိုင်းညှုပ်ထားလိုက်နော်ဒီညဘဲဖြစ်ဖြစ်မနဲ့စောစောပဲဖြစ်ဖြစ်ဒီအစိုးရဘက်ကလာပြီးတော့မှတိုင်းမဲ့ဆိုလို့ရှိရင်ထက်ချင်းပြိနိုင်အောင်သူတို့လုပ်တ
ယ်။အပြည်ပြည်ဆိုင်ရာမိုင်းရှင်းလင်းရေးလုပ်ငန်းအတွက်အများဆုံးပါပိုးပေးနေတဲ့နိုင်ငံတစ်ခုဖြစ်တဲ့နော်ဝေးနိုင်ငံကလည်းမိုင်းပိတ်ပင်ဖျက်သိမ်းရေးစာချုပ်ဘော့ရဲ့အလက်ကျဥက္ကဋ္ဌတာဝန်ကိုဒီကနေ့တောက်ကြနေ့မှာလွှဲပြောင်းရယူလိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမြေမြုပ်မိုင်းရှင်းလင်းရေးလုပ်ငန်းအတွက်နော်ဝေးနိုင်ငံဆွေရကကူညီပါပိုးနေတာ25နှစ်ကြာရှိလာပြီးဖြစ်ပေမဲ့လည်းမြေမြုပ်မိုင်းအန္တရာယ်ကတော့ကြီးထွားနေစေဖြစ်ပါတယ်။လက်ရှိနိုင်ငံရေးအခြေအနေအရမိုင်းရှင်းရေးလုပ်ငန်းစဉ်တွေကိုအကောင်အထည်မဖော်နိုင်သေးသလိုပညာပေးအဆင့်လောက်သာဆောင်ရွက်နိုင်သေးတယ်လို့ MEG ကမိုင်းကြံပေးဖွဲ့အသဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ပြည်တွင်းစစ်နှစ်60ကျော်လာတာနဲ့မျှမြေမြုပ်မိုင်းနေမိလို့ခြေပြလက်ပြသေးချေတန်ရန်ရရှိခဲ့ရတဲ့သူ1000ကျော်ရှိမယ်လို့လည်းခန့်မှန်းထားပါတယ်။2019ခုနှစ်အတွင်းမိုင်းတန်ကြောင့်တေဆုံးသူ89ရာခိုင်နှုန်းဟာအရသာပြည်သူတွေဖြစ်ကြပြီးအဲ့ဒီထဲမှာ49ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်ကြပါတယ်။မိုင်းနမီတာကြောင့်ကလေးငယ်ရေအတွက်ဟာအနည်းဆုံး2452ဦးရှိမယ်လို့လဲမိုင်းပိတ်ပင်ဖျက်သိမ်းရေးစာချုပ်အဖွဲ့ကခန့်မှန်းထားကြပါတယ်ခင်ဗျာ
။ဟောရရှင်များရှင်မြန်မာနိုင်ငံမှာရေဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖြစ်နေမှုတွေဟာစစ်ဆူရတွေလက်ထက်ကအခြေအနေကိုဦးတည်နေပြီလို့ဒီသတင်းဖက်ထဲထုတ်ပြန်လိုက်တဲ့အရေဖက်လူခွင့်ရေးဆိုင်ရာအစင်ကန်စာကဖော်ပြပါတယ်။မြန်မာနိုင်ငံမှာအရက်ပတ်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ပတ်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင် အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စီခြင်းတလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရက်လိုက်စီစဉ်ကကြိုဆိုပါရစေ။မနက်ခင်စနေညတိုင်းရက်လိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပြသည်ရှင်။အခုနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ဆက်ပေးကြပါရစေ။ American သမ္မတ Donald Trump ရဲ့ရှေ့နေဟောင်း Michael Cohen ကသူ့အပြစ်ရှိကြောင်းနယူးယောက်မြို့ကပြည်ထောင်စုတရားရုံးမှာကြာသပတေးနေ့ကထွက်ဆိုလိုက်တဲ့အတွက်2016သမ္မတရွေးကောက်ပွဲမှာတော့ရုရှားရဲ့အခမ်းကဏ္ဍကိုစုံစမ်းစစ်ဆေးမှုကအရေးပါတဲ့အလှည့်ပြောင်းတစ်ခုဖြစ်လာနိုင်ပွဲရှိပါတယ်။ VOA သတင်းတောက် Jin Malone သတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်။
သမ္မတရဲ့ရှေ့နေဟောင်း Michael Cohen ကနယူးယောက်မြို့ပြည်ထောင်စုတရားရုံးကနေပြန်ထွက်လာချိန်မှာတော့အဆုံးတရားပြောဆိုခြင်းမရှိခဲ့ပေမဲ့သူ့ရဲ့ရှေ့နေ guy Patrillo ကတော့ Mr. Cohen ကရုံးတော်မှာဝန်ခံထွက်ဆိုခဲ့တယ်လို့ပြောပါတယ
်။ Mr. Cohen has cooperated. Mr. Cohen will continue to cooperate.
Mr. Gohan ကတရားရုံးနဲ့အတူဘူပေါင်းဆောင်ရွက်ခဲ့ပြီးသူ့အနေနဲ့ဆက်ပြီးတော့လည်းဘူပေါင်းဆောင်ရွက်သွားမှာပါ
။တရားရုံးရဲ့မှတ်တမ်းတွေမှာတော့ Mr. Gohan ကသူ့အနေနဲ့သမ္မတ Trump အပေါ်မှာတစ္ဆာခံတဲ့အနေနဲ့ရုရှားနိုင်ငံကသမ္မတရဲ့အင်အားစီမံကိန်းနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်ကအထက်လွှတ်တော်ထောက်လိုင်းကော်မတီကိုလိန်ညာခဲ့တယ်လို့အသေးစိတ်ဝန်ခံထွက်ဆိုထားပါတယ်။ Gohan ကအပြစ်ရှိတယ်လို့ဝန်ခံလိုက်တာနဲ့ပတ်သက်ပြီးတော့အာဂျင်တီးနားနိုင်ငံမှာကျင်းပနေတဲ့ G20 အစည်းအဝေးကိုသွားနေတဲ့သမ္မတ Trump ကလည်းချက်ချင်းပဲတုံ့ပြန်ခဲ့ပါတယ်
။ And he's a weak personand by being weak unlike other people that you watch
သူဟာပြောင်းနေတဲ့လူတယောက်ဖြစ်ပြီးတော့ခင်ဗျားတို့တွေ့ဘူးတဲ့တခြားလူတွေနဲ့မတူပါဘူးအဲ့လိုပြောင်းနေတဲ့လူတယောက်ဖြစ်တဲ့အတွက်သူကပြစ်ဒဏ်ရကြအောင်လှုပ်ဖို့ကြိုးစားနေတာပါဒါကြောင့်သူကလူတိုင်းသိတဲ့စီမံကိန်းကိုလိန်ညာနေတာဖြစ်ပါတယ်ကျွန်တော်ပြောချင်တာကကျွန်တော်တို့ဘက်ကပွန့်ပွန့်လင်းလင်းပါပဲ
မစ္စတာကိုဝန်တရားရုံးချင်းရောက်လာပြီးတိတ်မကြာခင်မှာပဲဆမ်မတ်ထရမ့်ကယူကရိန်းနိုင်ငံမှာတင်မာနေတဲ့အခြေအနေတွေရောက်ဆိုပြီးတော့ G20 ညီလာခံအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဖို့လှုပ်ထားတာကိုဖျက်လိုက်တယ်လို့ Twitter ကနေပြီးကြေညာခဲ့ပါတယ်။ကွန်ကတရားရုံးမှာဝန်ခံခဲ့တဲ့အပေါ်မှာဒီမိုကရက်အထက်လွှတ်တော်အမတ် Mark Warner အဖွဲ့ဝင်လွှတ်တော်အမတ်ဒီဘက်ကလည်းတုံ့ပြန်ချက်တွေအလင်းမြန်ထွက်ပေါ်လာခဲ့ပါတယ်
။ There seems to be a trend here amongst so many of the president's closest allies.
အင်ပီရောမှာချက်လက်တွေမမှန်မကန်ဖြစ်နေတာကိုနေတိုင်းလူလူတွေ့နေရပြီးသမ္မတရဲ့အနီးဆက်ဆုံးမဟာမိတ်တွေကမှန်တာကိုမပြောတာကလည်းအစင်လာသဘောမျိုးဖြစ်နေပါတယ
်။ဒါပြန်လူဝီဇီယားနာအထက်လွှတ်တော်အမတ် John Kennedy ပါဝင် Republican လွှတ်တော်အမတ်တွေကလည်းဒီကိစ္စပေါ်မှာစိုးရိမ်နေကြပါတယ်
။ Why shouldn't lie to Congress? Especially under oath. And if he did it, apparently he did.
သူအနေနဲ့လွှတ်တော်ကိုတော့မလိန်သင့်ပါဘူး။သူသဖြင့်ကျန်းစစ်စာချိန်ဆပြီးတော့မလိန်သင့်ပါဘူး။တကယ်လို့သူအနေနဲ့လိန်ခဲ့တယ်ဆိုရင်လည်းပြစ်ဒဏ်ကြခံရမှာပါ။လိန်လဲလိန်ခဲ့ပြီးအပြစ်ရှိတယ်လို့လဲထွက်ဆိုခဲ့ပါလေ
မစ္စတာကိုဟန်ဘက်ကအပြစ်ရှိကြောင်းထွက်ဆိုခဲ့တာရဲ့ရောဘတ်မော်လာရဲ့စုံစမ်းစစ်ဆေးရေးနဲ့ဆက်လက်ပူးပေါင်းဆောင်ရွက်နေတာတွေကရုရှားစုံစမ်းရေးမှာနောက်တစ်ဆင့်သွားဖို့ကိုအချက်ပေးလိုက်တာဖြစ်နိုင်တယ်လို့ဒီမိုကရက်အထက်လွှတ်တော်အမတ်တင်ကိန်းကပြောပါလေ
I think clearly the Mueller investigation is starting to really accelerate. He did what he should have done which
ကျွန်တော်ထင်တော့ရောဘတ်မူလာရဲ့စုံစမ်းစစ်ဆေးရေးကစပြီးတော့အရှိန်ရလာမယ်ဆိုတာရှင်းပါတယ်သူအနေနဲ့သူလှုပ်တင်တာကိုလှုပ်ခဲ့ပါတယ်ဒါကဘာလဲဆိုတော့ရွေးကောက်ပွဲမတိုင်ခင်နှစ်လကခက်ရွှေရွှေပဲနေခဲ့ပါတယ်ဒါပေမဲ့အခုတော့စပြီးတော့အရှိန်ရလာနေပါပြီ
ကိုရင်းကအပြစ်ရှိတယ်လို့ဝန်ခံလိုက်တာကဒီစုံစမ်းရေးမှာအရေးပါတဲ့အလဲပြောင်းဖြစ်လာနိုင်တယ်လို့လည်း Ohio တက္ကသိုလ်ကဥပဒေပေါ်မောက်ခ Rick Sherman က Skype ကနေတဆင့်ပြောကြားခဲ့ပါတယ
် And this guilty plea is directly tied to Russia's contacts with Cohen and then
ဒီလိုဖြစ်ရှိကြောင်းဝန်ခံချက်ကကိုရင်နဲ့ရုရှားအဆက်အသွယ်ကြားမှာပြီးတော့ကိုရင်ကနေတဆင့်ဒေါ်နယ်ထရန့်တို့ကြားတိုက်ရိုက်ဆက်နွယ်နေပါတယ်။ဒါကမူလာရဲ့စုံစမ်းစစ်ဆေးရေးမှာအခုချိန်ထိကျွန်တော်တို့သိပြီးတော့မတွေ့ရတဲ့အရာတစ်ခုဖြစ်ပြီးဒါကထရန့်နဲ့ပတ်သက်တဲ့ရုရှားအကျိုးစီးပွားတွေကိုချိတ်ဆက်ပေးတဲ့အရာတစ်ခုပါ
။သမ္မတထရန့်မှာတိတ်မကြသေးခင်ကပဲ2016တုန်းကသူ့ရဲ့ရွေးကောက်ပွဲအွန်လိုင်းရေးအဖွဲ့နဲ့ရုရှားနိုင်ငံသားရှိုးဝဲပူပေါင်းကြံစည်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့ရောဘတ်မူလာဘက်ကမေးထားတာတွေကိုစာနဲ့ပြန်ပြီးတော့ဖြေကြားထားပါတယ်။သမ္မတထရမ့်ကတော့ရုရှားစုံစမ်းရေးဟာအကွက်ဆင်ပြီးတော့နိုင်ငံရေးအရာသူ့ကိုလှုပ်ချန်တာဖြစ်တယ်ဆိုပြီးတော့ထပ်ခါတလဲလဲပြောကြားနေပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ30ရက်တောက်ကြညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 933ကနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအမျိုးသမီးကဏ္ဍသုတဆုံနေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
ကျက်ဒီလာနေတဲ့လေအောင်ကြီးတို့အဒီလာနေတဲ့လေကျွန်တော်သုံးပါဆိုတာလွန်သုံးနေပါလေအဲဒါနဲ့ဒီတော့ကစက္ကနာစတယ
်သိပ္ပံနဲ့နည်းပညာအစီအစဉ်မှာမကြခင်အပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနကတင်သွင်းခဲ့တဲ့ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေချမ်းကိုပြည်သူ့လွှတ်တော်မှနိုဝင်ဘာလ28ရက်နေ့ကပြင်ဆင်ချက်ပြုလုပ်ပြီးတော့ဆွေးနွေးအတည်ပြုခဲ့ရမှာတော့ဒီဥပဒေချမ်းမှာပါတဲ့အခန်း9ပုံမှန် 23 မှာလက်ထပ်ထိန်းများမှုဆိုင်ရာအသက်ကသက်ချက်ကို18နှစ်အောက်ကိုပြင်ဆင်လျှော့ချခဲ့ပါတယ်ဒီပြင်ဆင်ချက်ပါဥပဒေချမ်းကိုပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့အပေါ်မှာတော့ပြပကတိုင်းရင်းသားတွေနဲ့လူခွေလှုပ်ရှားသူတွေစီကနေဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ဒီအကြောင်းစုံကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းစုစည်းတင်ပြပေးထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal ဒီတဲ့ဥတွေများဒီလေထုံးတမ်းများတို့တဲ့အခါမှာကျွန်တော်တို့ဥပမာအဖြစ်ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ဗုဒ္ဓဘာသာကျွန်တော်တို့ဓလေ့ထုံးတမ်းမှာဆိုလို့ရှိရင်ကျွန်တော်တို့သစိုးတန်းတင်သစိုးတန်းတင်ရုံပြန်ကျွန်တော်တို့အတင်လင်များဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်တို့အစ်ခုနေနောက်ခုနေကျွန်တော်အတိပေးရုံဖြစ်ကျွန်တော်တို့အတင်လင်များဆိုတဲ့ဓလေ့ရှိပါတယ်နောက်ကျွန်တော်ချင်းပြည်နယ်မှာဆိုလို့ရှိရင်လည်းအသက်73နှစ်ပြည့်ရုံဖြစ်ကျွန်တော်ဆေးသက်မင်္ဂလာပွဲတွေကျွန်တော်ပြုလုပ်ရပါတယ်ကျွန်တော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်တစ်ဖက်တရုတ်ကွန်းတရုတ်ဆိုတဲ့ကျွေးမြုံပြည်ကျွန်တော်တို့အကျင်လင်မရအဖြစ်ကျွန်တော်တို့ဒလိတွေကျွန်တော်တို့ရှိပါတယ်ကျွန်တော်တို့စာဆိုရှိပါတယ်ကျွန်တော်တို့ဈေးသုံးလဲမလွယ်နဲ့ရှင်းထုံးလဲမပယ်နဲ့ဆိုတဲ့ဘယ်လိုပါပဲကျွန်တော်တို့ဒီထုံးနေလဲကျွန်တော်တို့ပယ်ဖို့မသင့်ပါဘူး
လူမှုဝန်ထမ်းနှင့်ပြန်လည်နေရာချထားရေးဝန်ကြီးဌာနကတင်သွင်းခဲ့တဲ့ကလေးသူငယ်များဆိုင်ရာဥပဒေကြံကိုပြင်ဆင်ချက်ပြုလုပ်ပြီးဆွေးနွေးအတည်ပြုချက်ကိုပြည်သူ့လွှတ်တော်မှနိုဝင်ဘာလ28ရက်နေ့ဗုဒ္ဓဟူးနေ့ကပြုလုပ်ခဲ့ရမှာဥပဒေကြံကော်မတီရဲ့ပြင်ဆင်ချက်129ချက်ကိုဥပဒေကြံကော်မတီရဲ့အထွေမှုမန္တလေးတိုင်းဒေသကြီးပြည်ကြီးတကောမဲဆန္ဒနေမြေက NLG ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်စိုးလင်းကဥပဒေကြံကော်မတီကိုစားဥပဒေကြံပြင်ဆင်ချက်အပိုင်23နဲ့ပတ်သက်ပြီးကလေးသူငယ်များဥပဒေဖြစ်တဲ့အတွက်အသက်18နှစ်မပြည့်သောသူတွေကိုသာကလေးသူငယ်တွေဖြစ်သတ်မှတ်ချက်ကိုထောက်ပြပြီးအသက်18နှစ်မပြည့်တဲ့သူတွေထိမ်းများခွင့်ပြုဖို့ကိုအခုလိုပြင်ဆင်ချက်တင်သွင်းခဲ့တာဖြစ်ပါတယ်။ဥကျော်ဆိုလင်းတင်သွင်းခဲ့တဲ့အဆိုပြုချက်မှာဈေးသုံးလဲမလွယ်နဲ့ရှေးထုံးလဲမပင်နဲ့ဆိုပြီးကိုကားပြောကြားသွားတဲ့ဥပမာတွေနဲ့ချင်းပြည်နယ်မှာ73နှစ်ပြည့်သူတွေစိစမင်္ဂလာပွဲပြုလုပ်တဲ့ဆိုတဲ့ဆိုရိုးကိုမပယ်ဖို့နဲ့ပတ်သက်လို့အင်ဒီယားနဲ့ပြည်နယ်မှာမြန်မာအမေရိကန်လူမှုရေးအသင်းဥက္ကဋ္ဌလည်းဖြစ်ချင်းတိုင်းသားခေါင်းဆောင်တူလည်းဖြစ်တဲ့ဒေါက်တာနိုဒင်းကာရဲ့သဘောထားကိုမေးကြည့်ခဲ့ပါတယ်
။အဲ့ဒီလွှတ်တော်ကိုယ်စားလှယ်ကိုးကားတဲ့အချက်လက်ကမှားယွင်းတယ်လို့ကျွန်တော်ယူဆပါတယ်။ဒါဆိုတော့ကျွန်တော်တို့ချင်းပြည်နယ်မှာအရင်တုန်းကတော့ရှေးက ခက်တုံးကတော့ရှိကောင်းရှိနိုင်ပါလိမ့်မယ်ဒါပေမဲ့အခုဒီခက်ကြီးမှာတော့ဒီခရိယန်သာသနာလေတာချင်းတောင်တစ်ခုလုံးကြန့်နှံ့တယ်ဗုဒ္ဓဘာသာဒါလည်းတော်တော်များများထုတ်ဖောက်ဝင်ရောက်တဲ့အခါမှာနတ်ကိုကွယ်တဲ့နတ်စားတဲ့ရှေးဟောင်းဒလိထုံးစံနဲ့အသက်73နှစ်ပြည့်ယုံတဲ့ဆေးဆက်ပွဲတွေပြုလုပ်ရပါတယ်ဆိုတော့ဒီလိုလွတ်တော်ကိုယ်စားလှယ်ဦးကျော်စိုးလွင်းရဲ့တင်ပြချက်ကတော့မှားယွင်းတယ်လို့ကျွန်တော်ယူဆပါတယ်ပါဆိုတော့ဒီ73နှစ်ပြည့်ယုံတဲ့စစ်ဆက်မင်္ဂလာပွဲတွေမကြားရမတွေ့ဘူးဒီချက်ကြောင်းတွေမှာဒါမှမဟုတ်မီယိုဖလာထုံနှန်းနဲ့မင်္ဂလာဆောင်ပွဲတွေဒါဗုဒ္ဓဘာသာထုံနှန်းဆင်လာရပေါ့နော်အဲ့ဒါတွေတော့ရှိမယ်ဒါပေမဲ့အဲ့လို73နှစ်နဲ့စစ်ဆက်မင်္ဂလာပွဲတွေပြုလုပ်ရတယ်ဆိုတော့တင်ပြချက်သတ်တော်ကိုယ်စားလှယ်ပြောပြချက်ကတော့မှားတယ်လို့ကျွန်တော်ပြောချင်ပါတယ
်နောက်တစ်ချက်ကျွန်မမီးတင်ကျင်တာကဒီဥပဒေရပါတော့ခရီးသူငယ်များအခုရေးဆိုင်ရာဥပဒေကြားဆိုတဲ့ခါကျတော့အဓိကကတော့အသက်16နှစ်အောက်ခရီးသူငယ်တွေရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ပေးမှုပါပဲ။သူကိုးကားသွားတဲ့အတိုင်းဆရာတို့ချင်းပြည်ထဲမှာအသက်73နှစ်အောက်ပြည်ုံနဲ့ဆေးဆက်မင်္ဂလာပွဲပြုလုပ်တယ်ဆိုတော့ဒီ73နှစ်အရွယ်နဲ့မင်္ဂလာတူးကိုဆေးဆက်ပြီးတော့မင်္ဂလာဆောင်ပေးခြင်းအပြင်ဒီ73နှစ်အရွယ်မင်္ဂလာငယ်ရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ရရောက်ပါသလားဆရာ။နောက်မဆိုချိုးဖောက်ရရောက်ပါလားဆရာ
။အသက်73 74နှစ်လောက်နဲ့ရှေးယိုမီယိုဖလာထုံးတန်းစင်လာကတ်စတမရီလောအရာလက်ထပ်ထိန်းများတဲ့အစင်လာရှိခဲ့တယ်။အနည်းအချင်းရှိနေသေးတယ်ဆိုရင်တောင်မှနိုင်ငံတော်ကနေအမျှော်မြင်ကြီးကြီးနဲ့အသက်မပြည့်သေးတဲ့မိန်းကလေးတွေဒီမိန်းကလေးဆောင်မဲ့ကိစ္စသားဖွာမဲ့ကိစ္စတွေကိုသမားရေးရှုတော့ဖြစ်ဖြစ်လူမှုရေးရှုတော့ဖြစ်ဖြစ်ပညာရေးရှုတော့ဖြစ်ဖြစ်ကြည့်ပြီးတော့ကာကွယ်တဲ့အနေနဲ့ဒီ session hit out မင်္ဂလာဆောင်တဲ့ကိစ္စကိုတော့နိုင်ငံတော်အနေတော့မှဥပဒေနဲ့အမျှော်မြင်ရှိရှိပိတ်ပင်တင့်တဲ့အချိန်မှာဒီလိုပဲဒါမီးလောင်ရလေးပင့်ဆိုသလိုပေါ့လေ child marriage ကိုအားပေးတဲ့ပုံစံမျိုးအသက်16နှစ်အောက်ဆိုရင်လည်းဒါလက်ထပ်ထိန်းများနိုင်တယ်ဆိုတဲ့ဟာကိုအတီးပြုတ်ပေးလိုက်တယ်ဆိုတဲ့ဟာကတိုးတက်မှုမရှိဘဲနဲ့နောက်ဟိုခြေတလန်းဆုပ်ပြီးတော့ဒါအင်မတန်မှဝန်းနေစရာကောင်းတဲ့ဆုံးဖြတ်ချက်တစ်ခုလို့ကျွန်တော်သုံးသပ်ပါတယ်။အရင်က customary law အရဒလိထုံးနှန်းတွေရှိခဲ့တယ်ဆိုရင်တော့မှဥပဒေတွေပြဋ္ဌာန်းပြီးတော့အကာအကွယ်ပေးတင်ပါတယ်။ဆောင်းပြချင်တာတော့အိန္ဒိယမှာသားယောက်ျားလေးကိုပဲသူတို့လိုချင်တယ်မိန်းကလေးမွေးရင်အိုးအရင်ကတည်းကသူတို့ချင်းသုံးခဲ့တဲ့ဒီလက်တဲကနေမိန်းကလေးမွေးလာတဲ့အခါမှာမိန်းကလေးလို့တည်ရတဲ့တခါတည်းအစိတ်တိုက်ပြီးတော့တတ်လိုက်တဲ့ဟာတွေရှိတယ်အိန္ဒိယအစိုးရကနေပြင်းပြင်းထန်ထန်ဥပဒေပြဋ္ဌာန်းပြီးတော့တိုက်ဖြတ်သွားတာရှိပါတယ်ဆိုတော့ကျွန်တော်တို့ခုနပြည်သူ့ဟတ်တော်ကိုယ်စားလှယ်ဥကျော်စိုးလင်းပြောသလိုချင်းတောင်မှာတကယ်လို့73နှစ်ပြည့်ုံနဲ့မင်္ဂလာသစ္စာပွဲတွေရှိနေသေးတယ်ဆိုရင်တော့မှသတ်တော်ကိုယ်စားလှယ်များအနေနဲ့ကလေးတွေရဲ့ရှိရေးကလေးတွေရဲ့ဒီအခွင့်အရေးပညာရေးကျန်းမာရေးရှုထောင့်ပေါင်းစုံတိုင်းပြည်ရဲ့တိုးတက်မှုကိုကြည့်ပြီးတော့အဲ့ဒီမကောင်းတဲ့ထုံတန်းစင်လာကိုဆွန့်လွတ်နိုင်ဖို့ဥပဒေတွေပို့လို့ပြဋ္ဌာန်းတဲ့အချိန်မှာအခုလိုဟိုမကောင်းတဲ့ဥပဒေကိုဒါဆိုတွင်းပြီးတော့ဆုံးဖြတ်တယ်ဆိုတာအင်မတန်မတင့်တော်တဲ့ကိစ္စပါ
ဒေါက်တာဒေါကင်ဆိုဝင်းကတော့ခရီးတဲ့နိုင်ငံအယ်ဘတ်တဆေးသက်ကသူမှခဋိခလည်းဖြစ်တဲ့အပြင်ဆေးသိပ်ပန်နဲ့လူခွေးဆိုင်ရာဘာသာရပ်ကိုအထူးပြုလေ့လာခဲ့သူဖြစ်ပါတယ်အိမ်တောင်ပြုခွင့်ကိုအသက်16နှစ်အောက်ချော့ချမှုနဲ့ပတ်သက်လို့မင်းကလေးတွေရဲ့လူအခွင့်အရေးပေါ်သူ့ရဲ့အမြင်ကိုမေးကြည့်ခဲ့ပါတယ်
အသက်16နှစ်အောက်ကလက်ထပ်ခွင့်ရှိရမယ်လို့ပြောရတာတကယ်တော့ကလေးသူငယ်ဆိုင်ရာအခွင့်အရေးပေးတာနဲ့မတူဘဲနဲ့ဆန့်ကျင်တဲ့ပေါ်ဒီကလေးသူငယ်ရဲ့အခွင့်အရေးကိုချိုးဖောက်တာနဲ့တူနေပါတယ်ဘာလို့ဆိုတော့ဒီနိုင်ငံတကာကတ်တမတ်ထားတာရောဒီဆေးပညာအရာတတ်မှတ်ထားတာရောအသက်16နှစ်အထက်အသက်အရွယ်ကိုရောက်မှဒီကိုပိုင်ဟိုဆုံးဖြတ်နိုင်ခွင့်ရှိတဲ့အမှားမှန်ကိုခွဲခြားနိုင်တဲ့အရေးအတွေးရှိတယ်ပေါ့နော်အဲ့တော့အသက်16နှစ်မပြည့်သေးခင်မှာဆိုလို့ရှိရင်အထူးသဖြင့်အမျိုးသမီးငယ်ခရီးအရွယ်မှာကိုပိုင်ဆုံးဖြတ်ခွင့်လည်းမရှိသေးဘူး ပညာရေးအနေနဲ့လေသူတို့ရဲ့ဘဝရှိရေးတိုးတက်ရေးအတွက်ပညာရေးတင်ကြားရမယ်သူတို့အပွဲရရမယ်အနည်းဆုံး100000အောင်ရမယ်နောက်ပြီးတော့ဘဝရှိရေးအတွက်ကိုယ်ချီတော့ပေါ့ကိုယ်ရည်တည်နိုင်အောင်ကြိုးစားဖို့လိုသေးတယ်ဒါဒီဘာမှစဉ်းစားမဖြစ်သေးတဲ့အချိန်မှာလက်ထပ်ထိမြန်ဖို့ဥပဒေကိုလှုပ်လိုက်တယ်ဆိုတော့ဒါကကလေးသူငယ်ဆိုင်ရာအခွင့်အရေးကိုချိုးဖောက်ပြီးတော့သူတင်အမျိုးသမီးတွေကိုယ်ပိုင်ဆုံးဖြတ်ခွင့်အခွင့်အရေးနော်ကိုယ်ပိုင်လွတ်လပ်ခွင့်တွေကိုဒါချိုးဖောက်တာနဲ့အတူတူပါပဲ
ဒီကလေးသူငယ်များဆိုင်ရာဥပဒေကြမ်းပြင်ဆင်ချက်ကိုကြောက်တမ်းမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဒေါ်အေးမြမြမျိုးကကန့်ကွက်ခဲ့ပေမဲ့လွှတ်တော်မှမဲခွဲဆုံးဖြတ်ရာမှာထောက်ခံမဲ330ကန့်ကွက်မဲ33မဲကြားနေမဲ1မဲနဲ့အတီးပြုတ်ခဲ့တာဖြစ်ပြီးအခုဒီဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်မှဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်။ဒါကြောင့်ပြည်သူအကျိုးရှိရှိမဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့စင်စာကြဖို့ဒေါက်တာနူဒင်းကရဲ့တိုက်တွန်းခြင်းနဲ့အတူဒီသတင်းပါရဲ့အမျိုးသမီးကန္ဓာကိုညီကုန်းချုပ်အပ်ပါလေရှင်
။ကျွန်တော်အနေနဲ့တော့မကောင်းတဲ့ရှေးထုံးတွေကိုအကုန်ပယ်ဖို့လိုတယ်။ဒီရှေးထုံးအတိုင်းကျွန်တော်ဆက်သွားနိုင်မယ်ဆိုရင်တော့ဒါကျွန်တော်16 18ရာစုကိုပဲပြန်ရောက်သွားမယ်။ကဘာနဲ့အတူရင်ပေါင်တန်းပြီးတော့ရှေ့ကိုမဆန်းနိုင်တဲ့ဘယ်နဲ့ကျွန်တော်ချင်းပြည်နယ်ဆိုလို့ရှိရင်ဒီ73နှစ်ပြည်ယုံတဲ့ဆက်ဆက်ပွဲတွေကိုနတ်ကိုကွယ်တဲ့ခက်တုံးကလို့ပြန်ပြီးတော့ဒီခွင့်ပြုမယ်ဆိုရင်ဒီ78 79ရာစုနတ်ကိုကွယ်တဲ့ခက်ကိုပဲကျွန်တော်ပြန်ရောက်သွားမယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒါကြောင့်ဒီပြည်သူ့လွှတ်တော်ကနေတိုင်းပြည်ရဲ့တိုးတက်ရေးကိုပဲစဉ်းစားပြီးတော့တက်မဆစ်ချင်ပါတယ်2015ခုနှစ် NLD ရဲ့ရွေးကောက်ပွဲကျူးကျော်တန်း manifesto မှာလည်းပါတယ်ဒီပြောင်းလဲချိန်တန်ပြီးဆိုတဲ့ဝိကြောတာနဲ့တက်လာတာဖြစ်ပါတယ်။အဲဒါကြောင့်ဈေးသုံးမလွယ်နဲ့ရှေးထုံးမပယ်နဲ့ဆိုတော့ရှေးထုံးကြီးတွေကိုပြစ်ပယ်ပြီးတော့ဒီကိစ္စတွေကိုလည်းပြောင်းလဲချိန်တန်ပြီး NLD ဖြစ်တော့အမှတ်များနေပြောင်းလဲတင့်တဲ့မကောင်းတဲ့ရှေးထုံးတွေကိုလည်းအကုန်ပြောင်းလဲတင့်ပါပြီလို့ကျွန်တော်စိုက်တွန်းချင်ပါတယ် You can bend but never break me cause it only serves to make me
ဒေါ်လလတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနက်ဖြန်စနေမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးဆောင်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တူတာဆိုလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့တူတာဆိုလေအမေရိကန်တခွင်အစီအစဉ်မှာတော့ခရစ်စမတ်ဖိုဖိုကြီးဆန်တာကလော့စ်ဒီအတွက်ဖွင့်လှစ်ထားတဲ့သင်တန်းကျောင်းအကြောင်းကိုတော့ကိုအောင်အောင်ကတင်ဆက်ထားပါတယ်နားဆင်ကြည့်ကြရအောင်ပါရှင
် CW Howard Center ကျောင်းကစန်တာကလော့စ်300လောက်ဟာခရစ်စမတ်အတွက်စတင်ပြင်ဆင်နေပါပြီဒီကျောင်းမှာလာတဲ့ကျသူတွေထဲမှာတော့အမေရိကအပြင်ဥရောပဘက်ကဆိုရင်ဂျာမနီအိုင်ယာလန်နော်ဝေးဆွီဒင်ဒိန်းမတ်နဲ့အာဖရိကဩစတြေးလျစတဲ့နိုင်ငံတွေကလူတွေလည်းပါဝင်ပါတယ်ဆန်တာကလော့စ်တင်နန်းတက်သူတွေကိုဆန်တာကလော့စ်သမိုင်းနဲ့အဝတ်အစားဝတ်ပုံမိတ်ကပ်သုံးမှုတွေကစလို့တင်ကြားပေးပါတယ်ဒါအပြင်ကလေးတွေအကြိုက်ဘယ်လိုပြုမှုနေထိုင်ပြောဆိုရမယ်ဆိုတာကိုလည်းတင်ကြားပေးတယ်လို့ကလေးတွေအတွက်လက်ဆောင်အုပ်လေးတွေဘယ်လိုလုပ်လဲဆိုတာကိုလည်းတင်ကြားပေးပါတယ်အခုလို့စနစ်တကျလေ့လာထားတဲ့ Charlie Howard ကျောင်းကဆန်တာကလော့စ်တွေဟာနယူးယောက်မြို့ကမေစီကုန်းထဲကကျင်းပတဲ့ကျေးဇူးတော်နေ့အလှပြချီတဲ့ပွဲတွေမှာဆိုရင်လဲ18နှစ်ကြာပါဝင်ဆင်နွှဲခဲ့တာပါ။နုတ်ပြအင်ဂျင်နီယာတဦးဖြစ်တဲ့ Tom Valent ဟာ34လမ်းပေါ်ကအံဩပွဲဖြစ်ရဆိုတဲ့ Gunaway Christmas ရုပ်ရှင်ဇာတ်ကားမှာအကြံပေးအဖြစ်လုပ်ကင်ခဲ့ပြီးတဲ့နောက်1938ခုနှစ်မှာဒီအကြောင်းကိုစတင်ဖွင့်လှစ်ခဲ့တာပါ။
At that time there was a great need for good Santa, better Santa. Santa's
အဲ့ချိန်တုန်းကစန်တာရီအကြီးကျယ်လူနေပါတယ်။စန်တာဟာကောင်းတဲ့င်းနဲ့ရည်တည်တာဖြစ်ပေမဲ့သူကအဲ့လိုမျိုးဖြစ်မလာပါဘူး
။အခုခါမှာတော့အဲ့လိုပြဿနာတွေကိုမတွေ့ရတော့ဘူးလို့ဆိုရဲစန်တာရဲ့ဒလေးစရိုက်ဝတ်ပုံစားပုံနဲ့ရိန်းဒီးယားသမီးတွေအကြောင်းစာရာတွေကိုသိရဖို့အကြောင်းတွေတက်လာကြတယ်လို့ဆိုပါရဲ။စန်တာရီဟာနောက်ဆုံးပေါ်ကစားစရာလက်ဆောင်ပစ္စည်းတွေအကြောင်းနဲ့သိလာကြတယ်လို့ရေဒီယိုရုပ်မြင်သံကြားတွေမှာလည်းစကားပြောလာကြပါပြီ။ဒါအပြင်သူတို့အလုပ်အတွက်အခွန်ဘယ်လိုပေးရမလဲဆိုတာတွေကိုလည်းတွေ့တက်လာကြတယ်လို့ဆိုပါရယ်။မီရှိဂန်ပြည်နယ်ဆက်ကီနော်မြို့ကစင်တာတူဖြစ်တဲ့ Robert Davis က
I think no matter how good you are at whatever you choose to do.
ဘာလို့ပဲလို့ကိုရည်အမြဲအကောင်းဆုံးကိုလို့ကိုကြိုးစားနေမယ်ကျောင်းကဘလောက်ပဲတင်ပြလိုက်ပါစေဒီမှာကိုနဲ့ရွယ်ချက်တူ150လောက်နဲ့စစ်ဆန်နေရတော့နှစ်တိုင်းအတွေ့အကြုံသစ်တွေပညာတွေရနေပါတယ
်စန္ဒာကျောင်းစစ်ဘယ်နှယောက်ရှိလဲဆိုတာကိုတိတိကျကျမသိပေမဲ့ခမန်းကြီးတောင်းခွဲလောက်တော့ရှိမယ်လို့ဆိုရတယ်တင်နှန်းကြီးကတယောက်ကို925ဒေါ်လာပါနောက်နှစ်တွေမှာပြန်လာတဲ့ရင်တော့25ဒေါ်လာရှော့ယူရတယ်အော့စလိုစန္ဒာလို့ခေါ်တဲ့နော်ဝေကတင်နှန်းလာတဲ့သူတူဟာရှစ်ကြိမ်မြောက်လာတဲ့သူဖြစ်ပါတယ်ဖရက်အော့စတီးယားက
I have been Santa.
ဒီ Christmas ဆိုရင် Santa လောက်လာတာ65နှစ်ရှိပါပြီ။အသက်12နှစ်ကလေးက Santa လောက်လာတာပါ။မိသားစုထဲမှာဆိုရင်ညီနှစ်ယောက်လည်းရှိတော့သူတို့အတွက်ကိုကလည်း Santa လောက်ရပါတယ်။အဲ့ဒီနောက်တော့အားလုံးအတွက် Santa ဖြစ်လာတာပေါ့ဗျာ
။ကျောင်းဖွင့်ပွဲနေ့မှာပဲအလေလာတဲ့ကလေးတွေကိုသင်တန်းလာတဲ့ကြတဲ့ scenario ကသူတို့ဟာ Santa ညီကိုတွေဖြစ်ကြတယ်လို့ပြောပါရယ်။ဒါပြင်ကလေးငယ်တွေကိုမရေရာတဲ့ဂတိကိုမျိုးမပေးပဲအကောင်းဆုံးလှုပ်ဆောင်ပေးမယ်လို့သာပြောဆိုကြပါတယ်လို့စင်တာတယောက်ဖြစ်တဲ့ Robert Davis ကပြောပါတယ
် Anywhere I go I try to make my
ညာဘက်ရောက်ရောက် clear နဲ့တွေ့တဲ့အခါမှာအကောင်းဆုံးဖြစ်အောင်ပြုပြောဆိုပါတယ်ဘာလို့လဲဆိုတော့အဲ့9မိနစ်ဟာသူတို့အတွက်တစ်ပြက်လုံးတာအကောင်းဆုံးအချိန်ဖြစ်လို့ပ
ါ Christmas ရောက်ဖို့တလားလောက်အလိုမှာပဲအထူးသဖြင့်ကုန်းတဲ့ကြီးတွေမှာလည်းကလင်းငယ်တွေပျော်ရှင်စေဖို့စင်တာတွေကိုစတင်တွေ့မြင်လာပြီဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုဟာရွှေပြောင်းအခြေချနေထိုင်သူတွေအတွက်အခွင့်အရေးတွေပေါ်များရာတိုင်းပြည်ဟာဒါပေမဲ့ရောက်ခါစားမှာတော့အခက်အခဲတွေအနည်းနဲ့အများဆိုသလိုကြုံကြပါရတယ်။အထူးသဖြင့်တော့အမျိုးသမီးတွေဟာအမျိုးသားတွေလွှမ်းမိုးရာသိပ္ပံနည်းပညာအင်ဂျင်နီယာရင်းနဲ့တင်းချလိုဘာသာရဲ့နယ်ပယ်တွေမှာအောင်မြင်မှုရဖို့စိန်ခေါ်မှုတွေပိုးပြီးတော့ရင်ဆိုင်ရတဲ့ပါတယ်။ဒါပေမဲ့ဆန္ဒရှိရင်တော့ကိုယ့်ရည်ရွယ်ချက်တွေအကောင့်တွေပေါ်လာအောင်ဆွမ်းဆောင်နိုင်တဲ့အကြောင်းတက်တည်ပြခဲ့တဲ့အာဖဂန်အမျိုးသမီး၃ဦးအကြောင်းကိုတင်ပြပေးပါမယ်။စစ်ပွဲတွေဖြစ်ပွားနေတဲ့အာဖဂန်နစ္စတန်ကထွက်ပြေးလာပြီးပါကစ္စတန်ကဒုက္ခသည်စခန်းမှာနေထိုင်ခဲ့ဘူးသူဆိုဖီးယားမက်ဖူးရှ်ရဲ့ဘဝဇက်အစုံကတော့ခက်ခဲကြမ်းတမ်းတယ်လို့ပြောရမှာပါ။သူဟာအသက်9နှစ်အရွယ်မှာမိသားစုနဲ့အတူလန်ဒန်ကိုပြောင်းရွှေ့နေထိုင်ခဲ့ပြီးလျှက်စစ်အင်ဂျင်နီယာပါကင်ဖြစ်သူစီကနေသိပ္ပံပညာကိုစိတ်ဝင်စားလာတာပါ။အခုအခါမှာတော့ကယ်လီဖိုးနီးယားပြည်နယ်ကဆီလီကွန်ဗယ်လီမှာသူဟာအောင်မြင်တဲ့စွန့်ဦးတီထွင်လုပ်ငန်းရှင်တဦးဖြစ်နေပါပြီ။သူအနေနဲ့ဒီအချိန်နေ့ထိရောက်လာတာကိုအန်အော်ပီမယုံကြည်ကြသူတွေလည်းရှိပါတယ်လို့ဆိုဖီးယားမက်ဖူးစ်ကပြောပါတယ
် They cannot put together this picture of this girl who is a refugee to being this entrepreneur in Silicon Valley
ဒုက္ခတွေဖြစ်ခဲ့တဲ့မင်းကလေးငယ်တယောက်က Silicon Valley မှာစွန့်ဦးတီထွင်လုပ်ငန်းရှင်တဦးဖြစ်ပြီးတော့အခုလိုအချိန်နေရောက်လာတာကိုသူတို့ကဆက်ဆက်စဉ်းစားလို့မရဖြစ်နေတာပါကျမကအာဖဂန်တဦးပါလို့ပြောလိုက်ချိန်မှာတော့သူတို့ရဲ့အမြင်ကတအံ့တအောဖြစ်သွားပါတယ်
ဆရာဒက်ကီဟာလေကဘူးမျိုးရောကနေဆန်ဖရန်စစ္စကိုကိုပြောင်းရွှေ့အခြေချလာသူပါသူဟာကွန်ပျူတာလုံခြုံရေးဆိုင်ရာကုမ္ပဏီတစ်ခုမှာ software engineer အဖြစ်အလုပ်လုပ်ကိုင်နေတာပါအမျိုးသားတွေကြီးစိုးထားတဲ့ဒီ cyber လုံခြုံရေးနည်းပညာလောကမှာစိန်ခေါ်မှုအများအပြားတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းအခက်အခဲတွေအလုံးကိုအောင်မြင်စွာဖျက်ချော်နိုင်ခဲ့တာကြီးပါပဲလို့ဆရာဒက်ကီကပြောပါတယ
် Obviously whatever you do you face challenges otherwise it's not worthwhile right
ဘာတွေပဲလုပ်လို့အခက်အခဲစိန်ခေါ်မှုတွေတော့တွေ့ရမှာပါအဲ့လိုမှမဟုတ်ဘူးဆိုရင်တော့လေလူဘဝဆိုတာအတိတ်ပဲရှိတော့မှာမဟုတ်ပါဘူး software engineer တယောက်အနေနဲ့လုပ်ငန်းခွင်မှာလဲအမျိုးသမီးတယောက်အနေနဲ့တိတ်သဘောမတွေ့စရာကောင်းတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရပါလေဒါပေမဲ့လည်းအရေးကြီးဆုံးသင်ခန်းစာရခဲ့တာကတော့အဲ့ဒီလိုအခြေအနေတွေဟာကိုယ့်ရဲ့ဥတီချက်ပန်းနိုင်တွေကိုမပြောက်ပြယ်စေဘူးဆိုတာပ
ါမိုင်ရာနဝဘီယာလဲအဲ့လိုစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားခဲ့သူပါသူဟာကယ်လီဖိုးနီးယားပြည်နယ် Palo Alto အခြေစိုက် Lockheed Martin ကုမ္ပဏီကရွေးချယ်ထားတဲ့အထူးထက်မဲ့သူအင်ဂျင်နီယာအဖွဲ့ဝင်တဦးဖြစ်ပါတယ်။ဂျိုရုနီးပညာကိုသုံးပြီးလူတွေရဲ့အသက်ကိုကယ်တင်ဖို့ကြိုးစားနေတဲ့တစ်ချိန်ထဲမှာပဲအမျိုးသမီးတွေဘဝတိုးတက်ဖို့ဥဆောင်လမ်းပြတဲ့အတွက်အာဖဂန်ဒုက္ခသည်ဟောင်းတဦးဖြစ်တဲ့ Myra Nawabi ဟာထူးခြားတဲ့ဆွမ်းဆောင်ရှင်ဖြစ်ရွေးချယ်ခံရတဲ့အကြောင်းသူကအခုလိုပြောပါတယ
်။ One of them was the Silicon Valley Business Journal.Women of influence and that was
Silicon Valley စီးပွားရေးဂျာနယ်ကနေလူတွေရဲ့ဘဝကိုလွှမ်းမိုးနိုင်စွမ်းရှိသူအဖြစ်ရွေးချယ်ခဲ့တာပါ။ကျမအပါဝင်ဒီ Silicon Valley ကကုမ္ပဏီမှာအလုပ်လုပ်နေတဲ့သူအမျိုးသမီး100လောက်ကိုရွေးချယ်ခဲ့တာပါ
။ဒီအာဖဂန်မျိုးသမီးငယ်3ဦးကအမျိုးသမီးတွေအနေနဲ့ဘဝတစ်လျှောက်မှာတွေ့ရတဲ့အခက်အခဲတွေကိုဘယ်လိုကျော်လွန်မလဲဆိုတာကိုလမ်းပြဥဆောင်နိုင်ခဲ့သူတွေပါ။မဖူစာအမျိုးသမီးကောင်းဆောင်မှုအရေးအသွေးအစီအစဉ်တစ်ခုကိုဥဆောင်ခဲ့တယ်လို့နဝဘီဟာလဲ Linen ဆိုတဲ့အမျိုးသမီးအဖွဲ့တစ်ဖွဲ့ကိုထူထောင်ခဲ့ပါတယ်။ဒ
ဂျက်ကစ်ကတော့မျိုးဆက်သစ်မိန်ကလေးတွေကိုကွန်ပျူတာပရိုဂရမ်ရေးသားနီးမျှဝေပေးနေသူပါဆေရာတခက်က
I'm very proud of that because I feel like
ကျွန်မကတော့ဂုဏ်ယူပါတယ်အမျိုးသမီးတွေအနေနဲ့နီးပညာလောကမှာပိုပြီးထိုးဖောက်ဖို့လိုပါတယ်
ရွှေပြောင်းချေချာနေထိုင်သူအမျိုးသမီးတွေအဖြစ်နဲ့သူတို့ရဲ့အတွေ့အကြုံတွေကိုပြန်ဝင်မျှဖို့လိုတယ်လို့လဲသူတို့သုံးဦးစလုံးကခံယူထားတာပါကြာမှလိန်ကွဲပြားတာဘဝအခြေအနေဘယ်တိုင်းမှမမွေးခဲ့တဲ့ဆိုရာရီယာကိုရှောက်ရမယ့်လမ်းကိုအဆုံးဖြတ်ပေးတာမဟုတ်ဘူးလို့လဲမြင်ကြပြီးကို့အနေနဲ့ဖြစ်ချင်တာတွေကိုအကောင့်ထဲဖော်ဖို့ဘယ်တိုင်းသာဒီပြင်ဆင်ထားတယ်လဲအပေါ်မှာသာမူတည်တာလို့ယုံကြည်ထားသူတွေလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆိုလေးအမေရိကန်တခွေစီစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒေါခင်မျိုးတက်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာပြန်ပြင်းပြင်းဆွရင်ဖြစ်တဲ့ရေအားကနေပြက်စစ်ထုတ်ယူနိုင်ပြီမယ်အခုချိန်ထိဖူလုံအောင်နည်းနည်းနည်းနည်းမလုပ်နိုင်သေးပါဘူးဒါကြောင့်တခြားပြန်ပြင်းပြင်းဆွရင်တွေဖြစ်တဲ့လေဆွရင်နဲ့နေအောင်ချီဆွရင်ကိုသုံးမယ်ဆိုရင်ရောအခြေအနေကဘယ်လိုရှိပါသလဲဆွရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်အဲ့ဒီ
မှာကျွန်တော်နှစ်ပိုင်းရှိပါတယ်ဆရာမဘယ်လိုနှစ်ပိုင်းရှိလဲဆိုတော့ပြန်ပြင်းပြင်းဆွရင်ကဟိုအလကားရတယ်နောက်တကလူတွေဒီလိုသက်တာမယ်ပေါ့ဗျာအလကားရတယ်ဆိုတော့တုံချမ်းမွေရတော့ဆိုတော့ကျွန်တော်တုံချမ်းပြတ်ပြီးနိုင်ငံလူမှလည်းကျွန်တော်မျက်နှာကြည့်ရမလို့ဒီနိုင်ငံမှာပြတ်ပြီးလာနေတဲ့လေအောင်ကြီးတို့အတူလာနေတဲ့လေကိုကျွန်တော်တုံးပါဆိုတာလုံတုံးနေပါလေအဲဒါနဲ့ဈေးနှုန်းကစက္ကနာစတာကျွန်တော်နိုင်ငံမှာနမတိဆုံးစပြတ်နာတက်မှာဈေးနှုန်းနဲ့
ဘာကြောင့်ဈေးနှုန်းမှာပြဿနာတွေဖြစ်လာတာပါလဲ
ဒီကျွန်တော်နိုင်ငံမှာဘာလို့ဒီတိလေးသမားတွေရောဘာတွေရောအကုန်လုံးကလည်းပြောနေတယ်ပေါ့သူများနိုင်ငံတွေမှာလေလေဘလို့ဈေးကျနေပြီးတော့ဘာလို့ညာလဲအဲ့ဒါကဒီလိုရှိပါတယ်ဆရာမနိုင်ငံတော်ကစပ်စီဒိုက်လောက်တာတွေပါအမအမေရိကန်ကိုနိုင်ကကယ်လီဖိုးနီးယားမှာလေအောင်ကြီးဖွင့်နေတဲ့တုံးတဲ့အိမ်တွေကိုသူကိုနိုင်ကစပ်စီဒိုက်လောက်ပြီးတော့မှပြထောက်ပံ့နေတာမျိုးသူကအဲ့ဒါကကျွန်တော်တို့ဥမာနမူနာပြောရင်ဆရာမရေမော်တော်ကားတွေပေါ့မော်တော်ကားဆိုကယ်လီဖိုးနီးယားယူနီဘာစီမှာကျွန်တော်ဆန်းသက်နေတယ်မော်တော်ကားတွေကို renewable ဒီဘက်တရီအိုးနဲ့တုံးတဲ့ဟာအဲ့ဒါကိုသူကိုနိုင်ကအဲ့ဒီမော်တော်ကားစီးတဲ့လူကိုသူကစပ်စီဒိုက်လောက်ပြီးတော့သူပဲအရင်ထည့်ဝင်ပေးတာတော့ပါလို့ဆိုတော့ဒါတွေကဒါလဲဆိုတော့နိုင်ငံတော်ကအရင်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းပါတော့ဒါလုပ်တဲ့မက်သက်တွေဆိုတော့သူပြည်သူတွေကဝိသက်တာတလို့လို့ဘာလို့လို့တော့ဖြစ်နေပါလဲ။ဒါနဲ့ကျွန်တော်နိုင်ငံကြတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူစူလာတုံးတဲ့လူတွေကိုလည်းစပ်စီတိုင်းမလုပ်နိုင်ဘူး။ဒါတော့တစ်ဖက်ကလျှောက်စစ်တုံးတဲ့လူတွေအလုံးဆက်လက်ချလာသေးတယ်။အခုသက်ဆိုင်ကဘယ်လောက်ရှိလဲဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်နမိတ်ကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကစပ်စီတိုင်းလုပ်လိုက်ရတယ်။တင်းပြချန်ကြီးမှာနောက်ပြည့်စစ်ကဏ္ဍအစ်ကိုလုံးလုပ်လိုက်ရတယ်ပေါ့ဗျာ။ကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်အောင်စုပေါင်း300လောက်ဒီကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်အောင်စုပေါင်း300လောက်ဆာမနေရမယ်ဘူးအဲ့တော့ဒေါ်လာ300ရှိလို့ရှိရင်အိမ်အောင်စုကိုကျွန်တော်ကရွှေ့ချလိုက်ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတအားကျုံနေရဘူးเนาะတစ်ဖက်ကတအားဆက်ပြတ်လုပ်နေရတော့
ပြန်ပြင်းပြင်းဆွရင်တဲ့ကနေအောင်ကြီးကိုသုံးတဲ့ဆိုလာဆွရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီကပြောတာဆိုလာဆိုလို့ရှိရင်ပြည်ထောင်နိုင်ငံဈေးမကျပါဘူးဆာမကျွန်တော်နိုင်ငံမှာအခုဒီမင်းဘူးမှာကျွန်တော်တည်တဲ့ဟာရှိပါတယ်မင်းဘူးမှာတည်တဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12စင်ဒွဲလောက်ကြပါတယ်12စင်ဒွဲလောက်နဲ့ထုတ်လုပ်မှုကြီးကြပါတယ်အဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုယင်သူ့ကလက်ထက်ကလာပြီးတော့ CY Unimina ကိုလုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့အခါမှာကျွန်တော်မြန်မာဘက်မှာမြန်မာမျိုးဘက်မှာလုပ်မယ်ဆိုပြီးလုပ်တဲ့အခါမှာသူကိုယ်တိုင်ကလည်း12စင်အောက်ကိုမလုပ်နိုင်ပါဘူးကျွန်တော်အဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12စင်အောက်လုပ်နိုင်တယ်ဆိုတော့လူတော်မှမရှိဘူးမြန်မာနိုင်ငံထဲမှာသူကတော့တော့ဒါဈေးနှုန်းကအချမ်းရတော့ကျွန်တော်ဒီအလျက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်။တောင်ပြီးသေးတယ်ဆိုလို့ရှိရင်နှစ်ဆနည်းလောက်ဈေးကြီးနေတယ်။ဟာဆိုတော့ဒါလေးပဲကျွန်တော်ကတစ်ဖက်ကစဉ်းစားရမှာပါဆရာမ
။နေရို့လေးရို့ကိုသုံးဖို့အတွက်လုပ်မယ်ဆိုရင်အားနည်းချက်ကတွက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ်
။ဒီဆိုလာတို့ဝင်းတို့ဆိုတာကျွန်တော်ကကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆရာမ။ကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆိုတာရှိတယ်ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity factor ပေါ့ဆရာမရယ်တစ်နေ့လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းလောက်တစ်နေ့လုံးရဲ့ရှိတဲ့နာရီအလုံး1960ရဲ့20ရာခိုင်နှုန်းလောက်ကိုသူကသူ့သဘောသူ့ချောင်းနဲ့ကျွန်တော်လုပ်လို့မရဘူးအဲ့လိုပဲ wind ဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတော့တစ်နေ့လုံးရဲ့1960နာရီရှိလို့ရှိရင်အဲ့နာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့နောက်မှာ wind ကလည်းသူကသူ့သဘောသူ့ချောင်းနဲ့အဲ့တော့ဘာဖြစ်လဲဆိုတော့ဒီသူ့သဘောသူ့ချောင်းပြီးတော့ line နဲ့တင်လာမယ်လင်းနဲ့တင်လင်းမယ်ဆိုတော့ဟာကအမှန်တန်ထားလို့မရဘူးဆရာမနိုင်ငံတိုင်းပါလေ အမားခံထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲမန်နေဂျာစကေးထဲမှာရှိတယ်အမားခံထားလို့ရတဲ့စက်တွေကိုအမားခံထားပြီးတော့မှလိုအပ်တဲ့ချိုးအစားတစ်ခုလောက်နဲ့ခုနကပြောတဲ့အပေါင်းပေါင်းချင်းမထိခိုက်စေတော့လေတို့နေတို့အစားပြချင်းကိုကျွန်တော်ကထိုက်တင်လာတော့သုံးတင်တယ်ဘာလို့သုံးတင်လဲဆိုတော့စက်ကနည်းနည်းပြင်ပြပါစီအပေါင်းပေါင်းချင်းတစ်ချက်နဲ့လေတို့သုံးတယ်ဆိုတော့ဟာလေးကလည်းသဘောကျပါတယ်ဒါနဲ့အဲ့လိုမျိုးလုပ်ဖို့ပဲသင်ပါတယ်
နိုင်ငံအများပြားမှာပြန်ပြည့်မြဲစွန့်ရင်ကိုဘယ်လိုပုံစံနဲ့တုံးနေကြပါသလဲ
အမေရိကန်မှာလည်း400ခန်းလုံး400ခန်းလုံးနဲ့ပို့ပြီးတော့မှအဲ့နေလို့နေလို့မတုံးပါဘူးပြည်နိုင်ငံမှာလည်း400ခန်းလုံးနဲ့ပို့မတုံးပါဘူးဒီနိုင်ငံမှာလည်းကျွန်တော်သိတဲ့ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေမှာဒါအဲ့လောက်ကြီးမတုံးပါဘူးတုံးလို့ရှိရင်လည်းဗာပြောတာအစ်မအောင်ဆိုသူ့ပြည်သူကတအားကစင်းလုံးရေးကြီးမှာသိကြပါတယ်အဲ့တော့သူ့နိုင်ငံတအားချမ်းသာရင်တော့ဒီတုံးရင်တုံးမယ်ဒါပေမဲ့အဲ့လိုတုံးတဲ့နိုင်ငံတွေကဘာဘာထည့်ပြီးတော့လုပ်အောင်မလဲဆိုတော့ဆက်မှာအဲ့လိုဆိုလာတော့ဝင်းတော့မပြည်ရင်နဲ့ဓာအားကိုသူကပေးနေတဲ့အတွက်ကြောင့်မလို့သူဒီပြည်ရင်နဲ့ဓာအားကိုသူများနိုင်ငံနဲ့ရက်ဆက်ချက်ကြောဓာအားလိုင်းပြည့်ပြီးတော့သူကအချိန်မျိုးစက္ကန့်နိုင်စက္ကန့်နိုင်မှာဓာအဝယ်ရောင်းသူကလုတ်ထားပြီးတော့မှမပြည်ရင်နဲ့ဒီမှာသူကဝယ်တုံးပါလေဆိုအဲ့လိုမျိုး communicate လုပ်လိုက်တဲ့အခါကျတော့သူ့နိုင်ငံထဲမှာကြည့်လိုက်ရင်တော့တက်စင်ဖိန်အားတွေဟာနေလို့နေလို့ညားကျင်ညားနေတယ်တခြားကိစ္စတွေနေကျင်နေနေတယ်ဒါနဲ့သူစက်မထားတော့စီးရနိုင်ငံဝယ်သုံးတဲ့ဓာအားတွေသူဝယ်သုံးနေရဲဆိုတော့သူတို့မြုပ်ထားကြတယ်။ဥပမာဆီယမ်မာရဲ့ဘိန်းနက်ကိုကျွန်တော်ပြောမယ်။ဘိန်းနက်နိုင်ငံမှာဓာအား unit ကို30တစ်ဆင့်လောက်ရှိတယ်ဆီယမ်မာ။30တစ်ဆင့်ဆိုတာဆီယမ်မာကျွန်တော်နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင် unit ကို400ကျပ်တယ်။အဲ့အခုကျွန်တော်တို့အစိုးရအောက်နေတာ35ကျပ်40ဒီ unit ကို50ပေါ့ဗျာ။အဲနည်းနည်းပို့သုံးနေလို့85ကျပ်ဖြစ်သွားနိုင်တာပေါ့။အဲ့ဒီမှာ30လောက်ပေါက်တယ်။ဒါဖြစ်လို့လေဆိုတော့သူ့နိုင်ငံချမ်းသာလို့ပါဗျာ
။မြန်မာနိုင်ငံလိုအခြေအနေအတွက်စွန့်ရင်ကိုအကောင်းဆုံးရယူနိုင်အောင်ဘာတွေလုပ်သင့်ပါသလဲ။
ကျွန်တော်တို့ကအခုကဆင်းရဲဆုံးနိုင်ငံပါအဆင်းရဲဆုံးနိုင်ငံဆိုတော့ကဘာနဲ့လဲလက်လျောညီစုရှိအောင်နေတဲ့အောင်နေရမယ်နောက်လူသားဆန်ပေးရမယ်လူသားဆန်တယ်ဆိုတော့ကျွန်တော်တဘောပေါ်ညီတရားအနည်းဆုံးဖြစ်စေမယ်ဆိုလာလို့ဝင်လို့လဲတုံးတင်တယ်ဒါနဲ့ကိုယ်နိုင်ငံအခြေအနေကိုဓာတ်ကပေးဈေးပေးနိုင်တဲ့အခြေအနေပေါ်မှာတွေ့ရမယ်နောက်တစ်ခါဓာတ်မပြည့်နေဘူးဖြစ်လာခဲ့လို့ရှိရင်ငွေတွေကမှကျွန်တော်နိုင်ငံရဲ့တရားစင်ပြီးကတကယ်ကိုမနိုင်ငံထမ်းထားရတာပေးထားတဲ့လူသုံးတာနဲ့ထုတ်ကြမယ်တော့မနိုင်ငံအဲ့ဒီအချိန်မှာခုနကဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်လုပ်မယ်ဒီဓာတ်အမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်နိုင်ငံရဲ့ဓာတ်စနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူးအရန်ဓာတ်အလေးတွေဘာလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ထွက်လိုက်ကပြဿနာမရှိဘူးကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာလည်းသုံးမယ်ဆိုရင်တော့ဟိုအခြေခံကြရစီက renewable တွေကဒီကလည်းသုံးနေပါလေပိုဆိုင်လေးကနေဆိုကြောင်မှုကြီးသုံးနေပါလေဒီကသုံးနေပါလေဒါနဲ့လေနဲ့လေတော့ထိုက်တဲ့ပမာဏလေးကိုညီလေချင်းလေးတွေမှာဝင်ပေးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ဒီကလည်းအစ်လို့လုပ်ငန်းကြီးရနေပြီးဒီလောင်ကန်လေးကြီးကိုထုတ်မသုံးမဲနဲ့သုံးသွားခြင်းအဖြစ်ဒီလောင်ကန်လေးကကြီးဒီလူရည်ကြလို့ရှိရင်ကျွန်တော်မိတွေတအားနေနိုင်ငံမှာသုံးနေကြမှာအဲ့ဒီကြလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တိုင်းနိုင်ငံလုံးမှောင်သွားတာတွေပဲဒီအောင်ဖြစ်တယ်အဲ့လိုအခြေမျိုးအတွက်သူကဒီခံထားလို့ရတာပဲဒါတော့ကျွန်တော်ကအတတ်ပြည့်အားနည်းချက်တွေကျွန်တော်ချိန်ခိုးပြီးတော့ပြောတာ
စွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်သားထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနက်ပြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင်
။မြောက်အမေရိကတိုင်းနိုင်ငံကြီးကုံသွေးဆန်ရသဘောတူညီချက်အတတရကိုအမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါရယ်။ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 အဖွဲ့ခေါင်းဆောင်တွေရဲ့အာဂျင်တီးယားနိုင်ငံကထိပ်သီးဆွေးနွေးပွဲမစခင်မှာပဲသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့မက္ကဆီကိုသမ္မတအန်ရစ်ပင်နာနီယက်တို့လက်မှတ်ရေးထိုးသဘောတူလိုက်ကြတာပါ။G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အချင်းယုံတွေ့ဖို့ရှိတဲ့အကြောင်းရုရှားအာဏာပိုင်တွေကဒီနေ့ပဲပြောလိုက်ပါတယ်။ရုရှားဆိုရပြောခွင့်ရရဲ့ပြောဆိုခြင်းနဲ့ပတ်သက်လို့မေးမြန်းရမှာတော့အင်ဂျီရောကတရားတွေ့ဆုံမှုစီစဉ်ထားတာမရှိတဲ့အကြောင်းသတင်းတောက်တွေကိုတုံ့ပြန်ခဲ့တာပါ။ပင်လယ်နဲ့ဒေသမှာယူကရိန်းသင်္ဘောတွေနဲ့သင်္ဘောသားတွေကိုရုရှားကဖမ်းဆီးလိုက်ပြီးတဲ့နောက်ရုရှားခေါင်းဆောင်နဲ့တွေ့ဆုံမဲ့စီစဉ်ကိုဖျက်လိုက်တဲ့အကြောင်းသမ္မတထရန့်ကမနေ့ကပဲကြေညာထားတာပါ။အမေရိကန်သမ္မတယူကော့ပေါ်မှာရုရှားရဲ့စစ်ပတ်မှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းနေတဲ့အပေါ် G20 ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်နေတဲ့သမ္မတထရန့်ကထပ်မံဝေဖန်လိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရအော်လန်နီနဲ့တက်ခိုက်တဲ့လုံရတာဖြစ်ပြီးရုရှားနဲ့အပေးအယူလုပ်တာမျိုးမရှိတဲ့အကြောင်းသမ္မတထရန့်ကပြောလိုက်တာပါ။ ခံပြင်းတဲ့ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတဲ့အထိရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့ရတဲ့အကြောင်းဝါရှင်တန်ခြေဆိုင်လူ့ခွင့်ရေးဆိုင်ရာဥပဒေကြိုးဆောင်ဖွဲ့ကပြောလိုက်ပါတယ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆေးရာဇဝတ်မှုနဲ့လူမျိုးတုံးအထိဖြစ်နိုင်တယ်လို့သုံးသပ်နိုင်စရာတွေတွေ့ရတဲ့အကြောင်း PNLPG ဖွဲ့ကပြောဆိုလိုက်တာပါ
သတင်းချင်းချုပ်ကိုကိုအောင်လူယုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမဆူမြတ်မို့ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကဆူမိုမှာဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 11:00 နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.